Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ14ရက်စနေညပဲ UA စီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် UA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်အာဖရိကဒေသကအမေရိကန်တန်ယုံနှစ်ခုကို1998ခုနှစ်ကဘုံးကွဲတိုက်ခိုက်ခဲ့မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူဖြစ်ဆွဆွဲထားတဲ့အယ်ကိုင်ဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကိုအမေရိကန်ရဲ့ပန်ကြားချက်အရအစ္စရေးထောက်လှမ်းရေးတွေကအီရန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကတုတ်တင်ခဲ့တယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကိုကိုးကားပြီး The New York Times သတင်းစာကတောက်ကြားနေမှာရေးပါတယ်။တိုက်ပွဲတွေအတွင်းအဘူမိုဟာမက်အယ်မာဇရီဆိုတဲ့နာမည်ကိုသုံးခဲ့တဲ့အဗ်ဒူလာအာမက်အဗ်ဒူလာကိုလွန်ခဲ့တဲ့3လကျော်ကတဟီရန်မြို့တော်မှာမော်တော်ဆိုင်ကယ်စီးတဲ့သမား2ယောက်ကပြစ်တက်ခဲ့တာလို့ The Times သတင်းစာကရေးပါတယ်။အယ်ကိုင်ဒါအဖွဲ့ရဲ့လက်ရှိခေါင်းဆောင်အိုင်မန်အယ်ဇော်ဝါဟီရီကိုစက္ကန့်မွဲရှိသူတယောက်အဖြစ်သတ်မှတ်ထားတဲ့မာဇရီကိုတုတ်တင်ခဲ့တဲ့ကိစ္စအခုချိန်ထိလျှို့ဝှက်ထားခဲ့တယ်လို့လည်း The Times သတင်းစာမှာဖော်ပြထားပါတယ်။မာဇရီနဲ့အတူသူ့ရဲ့သမီးလည်းအသက်ခံရတဲ့ထဲမှာပါပါတယ်။မာဇရီရဲ့သမီးဟာထေဆုံးသွားကြပြီဖြစ်တဲ့အိုဆာမာဘင်လာဒင်ရဲ့သားဟမ်ဇာဘင်လာဒင်ရဲ့ဇနီးဖြစ်တယ်လို့ The Times သတင်းမှာရေးထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကအထောက်အထားမဲ့ပြောဆိုထားတာကိုထောက်ခံတဲ့အနေနဲ့သမ္မတထရမ့်ကိုထောက်ခံသူတွေဟာဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြဖို့ရှိပါတယ်။ Million Maga March, Women for Trump နဲ့ Stop the Steal ဆိုတဲ့ခေါင်းစဉ်တွေနဲ့ဆန္ဒပြပွဲတွေအပါအဝင်ဆန္ဒပြပွဲအတော်များများလုပ်ဖို့စီစဉ်ထားကြတာပါ။ Stop the Steal ဆန္ဒပြပွဲဟာသမရယူကောက်ပွဲမှာမဲမတမာမှုရှိခဲ့တဲ့ဆိုတော့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်ပေါ်အခြေခံထားတာဖြစ်ပါတယ်။လူမာလာ၃ရက်နေ့သမရယူကောက်ပွဲမှာအနိုင်ရသူဖြစ်ကြေညာထားတဲ့ဒူးသမရဟောင်းဂျိုးဘိုက်တန်ကိုသူရှုံးနေတယ်ဆိုတာသမရထရမ်ကအခုချိန်ထိလက်မခံသေးပါဘူး။ယူကောက်ပွဲတွေမှာပိုဘက်ဒီဘက်ပြောင်းပြီးထောက်ခံလေးရှိတဲ့ပြည်နယ်တွေမှာမတမာမှုတွေရှိခဲ့တဲ့ဆိုပြီးသူအရေးနိုင်တယ်ဆိုတာကိုလက်မခံတာပါ။ပြည်နယ်ဒီဒီရဲ့ယူကောက်ပွဲတာဝန်ရှိသူတွေကတော့ယူကောက်ပွဲကြီးတစ်ခုလုံးရဲ့ရက်လက်ကိုပြောင်းသွားစေနိုင်လောက်တဲ့စိုးရွားတဲ့မဲမတမာမှုတွေမရှိဘူးလို့ထုတ်ပြန်ထားကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်ခုရတော့မယ့်အလားအလာတိုးတက်မှုရှိလာတဲ့ပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာဂုဏ်ယူပြောဆိုခဲ့ပါတယ်။ဒါဟာဖြင့်နိုဝင်ဘာလ3ရက်နေ့ယူကောက်ပွဲမှာဒုတိယသမ္မတဟောင်းဂျိုးဘိုက်တန်အနိုင်ရတယ်လို့ကြေညာခဲ့ပြီး6ရက်မြောက်နေ့မှာအများပြည်သူမြင်ကွင်းရှိပထမဆုံးအကြိမ်သမ္မတထရမ့်စကားပြောဆိုတာဖြစ်ပါတယ်။ယူကောက်ပွဲရှုံးနေဆိုတာကိုလက်မခံသေးတဲ့သမ္မတထရမ့်ဟာအင်ဖြူတော်နှင်းစီဥယျာဉ်မှာစကားပြောခဲ့တာဖြစ်ပေမဲ့သတင်းတောက်တွေမေးမြန်းတာကိုတော့မဖြေခဲ့ပါဘူး။ကိုဗစ်ရောဂါကာကွယ်ဆေးရဖို့လှုပ်ဆောင်နေကြတွေဟာအမေရိကန်သမိုင်းတစ်လျှောက်ကာကွယ်ဆေးတစ်ခုရဖို့လှုပ်ဆောင်ချက်မှာအကြီးအမားဆုံးစုပေါင်းလှုပ်ဆောင်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ထိရောက်တဲ့ရောဂါကာကွယ်ဆေးတစ်ခုကိုထုတ်လုပ်ဖို့အတွက်ပုံမှန်အားဖြင့်ဆိုရင်၈နှစ်ကျော်ကြာတယ်လို့လည်းဆိုပါတယ်။အမေရိကန်စီးပွားထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Pfizer ကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်90ရာခိုင်နှုန်းတိရောက်မှုရှိတဲ့ကာကွယ်ဆေးထုတ်လုပ်နိုင်ပြီလို့ပြီးခဲ့တဲ့တနင်္လာနေ့ကကြေညာခဲ့ပြီးသိတ်ကောင်းတဲ့သတင်းပဲလို့ဒေါ်နယ်ထရမ့်ကထွစ်တာမှာရေးခဲ့ပါတယ်။ဒီကာကွယ်ဆေးကိုစံသက်တာတွေအပြီးတက်ဖို့လိုသေးပြီးအမေရိကန်အစားအစာနဲ့စီးပွားကုကဲရေးဌာန FDA ရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ရှီတောင်ရှာနိုင်ငံများအဖွဲ့အာဆီယံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာပိုးပြီးအရေးပါတဲ့အဆင့်ကိုရောက်လာတယ်လို့အမေရိကန်အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်Robert O'Brien ကပြောပါတယ
် Our strategic partnership representing the aspirations of nearly a billion people has never been stronger.
လူကြီးတန်းတထောင်ဒီဘက်ကိုကိုစားပြုတဲ့ကျွန်တော်တို့ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဟာအခုချိန်လောက်အားကောင်းခိုင်မာတာမျိုးမရှိခဲ့ဘူးသေးပါဘူး။လွတ်လပ်ပြီးတန်းတူညီတူရှိတဲ့အမေရိကကင်းတဲ့နိုင်ငံတွေရဲ့လက်တွဲလှုပ်ဆောင်မှုဟာနိုင်ငံတစ်ခုချင်းစီရဲ့အချို့ချာအာဏာပိုင်မှုပေါ်အခိုင်အမာအခြေပြုထားပါတယ်။အမေရိကန်ပြည်ထောင်စုဟာအစိုးရတို့ကိုအားပေးထောက်ခံနေတယ်လို့အစီအတော်တို့ကလည်းကျွန်တော်တို့ကိုအားပေးထောက်ခံနေတယ်ဆိုတာကျွန်တော်တို့သိပါတယ်လို့ Robert O'Brien ကပြောပါတယ်။အာဆီယံအဖွဲ့ရဲ့လက်ရှိအလက်ကျောက်ကထ Vietnam နိုင်ငံကကမ္ဘာကထပြုပြီး online ဆက်သွယ်ရေးကတဆင့်ဒီကနေ့လုပ်တဲ့ American ASEAN ထိပ်သီးအစည်းအဝေးတွင် Mr. O'Brien ကအဲ့လိုပြောသွားတာပါ။ဒီကနေ့အစည်းအဝေးမှာမြန်မာနိုင်ငံဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်မြန်မာနိုင်ငံကိုကိုယ်စားပြုတက်ရောက်ခဲ့ပါတယ်။
ဒီအမေရိကန် န်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အာဆီယံ၈တောင်အရှာခိုးယွင်နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာဂျပန်၊တရုတ်၊တောင်ကိုရီးယားနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့ဒီနေ့မှကုန်သွယ်ရေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကိုဗီဒီယိုကနေတဆင့်ကျင်းပပြုလုပ်နေတာဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာအာဆီယံနိုင်ငံတွေကြားခီးသွားလာခွင့်ထိန်းချုပ်ကန့်သတ်ထားတာတွေကိုနောက်ထပ်ဖွင့်ပေးဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါကတော့ဂျပန်နိုင်ငံအနေနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီလိုအပ်နေတဲ့နိုင်ငံတွေကိုကူညီဖို့အမေရိကန်ဒေါ်လာ 2.5 ဘီလီယံကူညီသွားမှာဖြစ်တယ်လို့ကတိပြုပြောကြားလိုက်ပါတယ်။ဒါပြင်အာဆီယံနိုင်ငံတွေအတွက် COVID-19 ရောဂါတိုက်ဖျက်ရေးဗိုင်းရပ်စ်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ100ကူညီသွားမယ်လို့ပြောပါတယ်။ဂျေဝန်ကြီးချုပ်ဒီကာချန်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ထလာရေးအထောက်အကူဖြစ်စေဖို့အတွက်စက်မှုကုန်ထုတ်လုပ်ငန်းအဆင့်ဆင့်မှာကုန်ကျစည်းစိမ်မှုအဆင့်ပြေချောင်းမွေ့စီဖို့ရည်ကြီးတယ်ဆိုတာကိုအလေးပေးပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့2020အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရသွားတဲ့အတွက်ဝမ်းမြောက်ဂုဏ်ယူတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲအနိုင်ရတဲ့ပုံမှာဝမ်းမြောက်ဂုဏ်ယူပြီးအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ဒီမိုကရေစီအတွက်ရှေ့ရှုဆောင်ရွက်တဲ့အစိုးရအသစ်မြန်မာပြည်သူများနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့တန်ယုံယာယီတာဝန်ခံဂွမ်ကာတနိုကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲရလဒ်ဒီနဲ့ပတ်သက်ပြီးအခုချိန်ထိရတဲ့စာရင်းတွေအရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစုစုပေါင်းအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။ NLD ပါတီကပြည်သူ့လွတ်တော်မှာ258နေရာ၊လူသားလွတ်တော်မှာ138နေရာရထားပြီးတော့စုစုပေါင်းပြည်ထောင်စုလွတ်တော်မှာအမှတ်နေရာ396နေရာရထားတယ်လို့သိရပါတယ်။ဒီကတိုက်ခိုက်ပါတီဖြစ်တဲ့ပြည်ခိုင်ဖြူပါတီကတော့ပြည်သူ့လွတ်တော်အမတ်နေရာ25နေရာ၊မြို့သားလွတ်တော်6နေရာနဲ့အစုစုပေါင်း31နေရာရထားပါလေ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတော့အစုစုပေါင်းအမတ်နေရာ15နေရာရထားပြီးတော့ ANP ပါတီကတော့8နေရာနဲ့ကျန်ပါတီတွေက24နေရာရထားတယ်လို့သိရပါဗျ။ရွေးကောက်ပွဲအနိုင်ရှုံးစည်းရင်းတွေကိုတော့ကိုယ်စားလှယ်လောင်းတွေဖြစ်ရတဲ့ပုံစံ19ရလဒ်တွေကိုကြည့်ပြီးပါတီတွေကအသီးသီးထုတ်ပြန်ကြတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တိုင်းနိုင်ငံလုံးရလဒ်အပြည့်စုံကိုထုတ်ပြန်နေသေးပဲဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆင်းရဲတက်ရတဲ့သူအရေအတွက်ဟာတောက်ကြနေမှာလဲနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။အမေရိကန်မှာမနေ့တောက်ကြနေကဗိုင်းရပ်စ်ကူးစက်ခံရသူ 38,000 ကျော်ရှိပြီးတော့ပြီးခဲ့တဲ့တရက်ကထက် 1,000 ကျော်ပိုများလာတယ်လို့ Johns Hopkins တက္ကသိုလ်နဲ့ COVID-19 ရောဂါစောင့်ကြည့်ဌာနတွေကပြောပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကြောင့်သေဆုံးသူ1,300လည်းရှိခဲ့ပါတယ်။ဒါကြောင့်ကူးစက်ရင်အမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း10,800ကျော်နဲ့သေဆုံးသူ34,400ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်မနေ့က COVID-19 ရောဂါကြောင့်ဆေးရုံတက်ရသူရေတွက်ဟာလဲ6,900ကျော်ရှိပြီးကြာသပတေးနေ့ကထက်ကို2,000လောက်ပိုများလာတယ်လို့ပြောပါတယ်။အီတလီမှာတော့မနေ့ကကူးစက်သူ4,000ကျော်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းလဲအများဆုံးစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း100,000ကျော်သွားပြီဖြစ်ပါတယ်။ဒီနေ့နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ1,300ကျော်ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူ 1.9 သန်းနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုသေဒ္ဓထအများဆုံးနိုင်ငံဖြစ်လာပါတယ်။အိန္ဒိယနိုင်ငံမှာတော့၄၀ဗိုင်းရပ်စ်ကူးစက်မှုနှုန်းကဒီနေ့မှပုံမှန်အတိုင်းဆက်ပြီးရှိနေပေမဲ့လည်းဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီမီးထွန်းပွဲတော်ကာလဖြစ်နေတာကြောင့်မြို့တော်ညူဒေလီမှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကိုအိန္ဒိယအာဏာပိုင်တွေစောင့်ကြည့်နေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ4,684ယောက်ရှိပြီးတော့သေဆုံးသူ920ရှိတယ်လို့အိန္ဒိယဂျမားရေးဝန်ကြီးဌာနကပြောပါတယ်။ဒီထဲမှာညူဒေလီမြို့မှာကူးစက်သူ9,802ယောက်နဲ့သေဆုံးသူ91ယောက်ပါဝင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 8.9 သန်းရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒရီလင်္ကာနိုင်ငံမှာတော့မြို့ရကိုလံဘိုမြို့ကစိတ်ကမ်းမှာဝန်ထမ်း60ဗိုင်းရပ်စ်ကူးစက်ခံထားပြီးနောက်ထပ်200လဲတိကျခွဲပြီးတော့အသွားလာကန့်သတ်ခံရတဲ့အတွက်စိတ်ကမ်းလုပ်ငန်းရှင်တွေမှာနောက်နေ့ကြံ့ကြာမှုတွေဖြစ်ပွားခဲ့ပါတယ်။စိတ်ကမ်းလုပ်ငန်းရှင်တွေနောက်နေ့ကုန်ပြီးတင်မော့တရားစင်နီးပါလောက်စိတ်ကမ်းကိုဝင်ခွင့်ရဖို့အတွက်ဆောင်ဆိုင်နေတယ်လို့ဂျူရီလင်္ကာစိတ်ကမ်းအာဏာပိုင်ကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့တောင်ကိုရီးယားလက်ရွေးစင်ဘောလုံးသမား၄ယောက်နဲ့အသင်းတာဝန်ရှိသူ၁ယောက်ဟာ မက္ကဆီကိုအတင်းနဲ့ချစ်ကြည်အခြေစားပွဲကစားဖို့အတွက်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ကပြောပါတယ်။ယနေ့အားသာသမားတွေဗိုင်းရပ်ရှိမရှိထပ်စစ်ဆေးသွားမှာဖြစ်ပြီးတော့အဲ့နောက်မှာပွဲကိုကစားမယ်မကစားဘူးဆိုတာကိုဆုံးဖြတ်မယ်လို့တောင်ကိုရီးယားဘောလုံးအဖွဲ့ချုပ်ပြောခွင့်ရကပြောပါတယ်။နောက်ကိုရီးယားနိုင်ငံတဝမ်းမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ103ယောက်ရှိပြီးတော့ဒါဟာ83ရက်အတွင်းမှာအများဆုံးကူးစက်တာလည်းဖြစ်ပါတယ်ခင်ဗျာ ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မအင်ဂျင်နိုင်ပါအခုဒီလက်ရှိနောက်ဆုံးအခြေအနေရဆိုလို့ရှိရင်ဂျော်ဂျီယာတို့ပန်ဆယ်ဗေးနီးယားတို့အဲ့ဒီမှာမဲရီတွေ့နေတာတွေနဲ့ပတ်သက်ပြီးတော့သမရထရန့်ကနေပြီးတော့ဗောနော်မတမာမှုတွေရှိနေတယ်အဲ့ဒါတွေဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာပြည်နယ်တွေကမဲယုံတာဝန်ရှိသူတွေကပြန်ပြီးတော့တုံ့ပြန်ထားတာရှိပါတယ်
Every step of the election process is publicly observable
Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ပြောသွားတာကရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်အဆင့်တိုင်းဟာအများတည်သူရှေ့မှောက်မှာဆောင်ရွက်ခဲ့တာဖြစ်ပြီးပွင့်လင်းမြင်သာမှုရှိခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာပေးခဲ့ကြတဲ့မဲရီအပါအဝင်ကြိုတင်မဲရီကိုရေတွက်တဲ့နေရာမှာဒီလိုမျိုးဆောင်ရွက်ခဲ့တာပါလို့ပြောသွားတာပါ။ဒါ့အပြင်စာရိုက်ကနေကြိုတင်မဲပေးသူပေါင်းနှစ်သန်းနီးပါးရှိခဲ့ပြီးဒီမဲတစ်ခုချင်းစီကိုဥပဒေသတ်မှတ်ချက်တွေအတိုင်းအတိအကျလိုက်နာရေတွက်ဖို့ရွေးကောက်ပွဲအရာရှိတွေဘက်ကလည်းလိုအပ်တဲ့အချိန်ယူခဲ့ကြတယ်လို့လည်းသူကတုံ့ပြန်ပြောဆိုခဲ့ပါတယ်။လက်ရှိသမ္မတထရန့်စီယုံလှုပ်ရှားမှုအဖွဲ့ကမဲရီပြန်ရေတွက်ဖို့တောင်းဆိုနေတဲ့အပိုင်းမှာတော့ဒီမိုကရက်ဂျိုးဘိုက်ဒန်အနိုင်ရခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာနိုဝင်ဘာလ23ရက်နေ့ကနေ18ရက်နေ့အထိမဲရီကိုပြန်လည်ရေတွက်မှာဖြစ်တယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဘက်ကကြေညာခဲ့ပါတယ်။ဒါပေမဲ့ဂျိုးဘိုက်ဒန်ရှေ့ကပြေးနေတဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာတော့မဲရီပြန်ပြီးရေတွက်မဲ့အလားအလာမတည်ကြသေးပါဘူး။ Wisconsin ပြည်နယ်မှာတော့ဂျိုးဘိုက်ဒန်ကသမ္မတ Trump ထက်မဲရီအတွက်တိတ်ပြီးမကွာတဲ့အတွက်နောက်ဆုံးမဲရလက်တွေထွက်လာချိန်မှာ Trump ရဲ့စီယုံရေးအဖွဲ့ကမဲရီပြန်ပြီးရေတွက်ဖို့တောင်းဆိုလာနိုင်ခြင်းရှိနေတဲ့အနေအထားနဲ့ပတ်သက်လို့တော့Wisconsin ပြည်နယ်ရွေးကောက်ပွဲကော်မရှင်ကြီးကြပ်ရေးမှူး Megan Wolf ကအခုလိုပြောပါတယ
် the recount statute say that any agreement
Mary ပြန်ပြီးရေတွက်ဖို့တတ်မှတ်ထားတဲ့ပြဋ္ဌာန်းချက်အရာဆိုရင်ရွေးကောက်ပွဲမှာထိတ်တန့်ရှင်ပြိုင်သူနှစ်ဦးကြားမဲရလက်ဟာမတိမ်မငြိမ်ဖြစ်နေပြီးအနိုင်ရသူကမဲရေတွက်အဖြစ်တစ်ရာဂိုင်းနှုန်းပဲတာမယ်ဆိုရင်တစ်ဖက်လူကမဲရီပြန်ပြီးရေတွက်ဖို့တောင်းဆိုနိုင်ပါတယ်။တကယ်လို့အနိုင်ရတဲ့မဲရီတွက်ဟာ 3.26 ရာဂိုင်းနှုန်းနဲ့တစ်ရာဂိုင်းနှုန်းကြားမှာရှိနေတယ်ဆိုရင်မဲပြန်ပြီးရေတွက်ဖို့တောင်းဆိုတဲ့သူဘက်ကကုန်ကြစရိတ်ကိုကြခံရမှာဖြစ်ပါတယ်။ဒါပေမဲ့3.25ရာဂိုင်းနှုန်းနဲ့အဲ့ဒီအောက်မှာရှိနေတယ်ဆိုရင်တော့ပြည်နယ်ကကုန်ကြစရိတ်ကိုပေးရမှာဖြစ်ပါတယ်။ Wisconsin ပြည်နယ်မှာအလိုလျောက်မဲတွေပြန်ပြီးရေတွက်တာမျိုးတော့မရှိပါဘူးလို့သူကပြောသွားတာပါဒီမိုကရက်ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာလက်ရှိမဲရလက်တွေအရာအနိုင်ရသူဖြစ်နေပေမဲ့သမ္မတထရန့်ဘက်ကတော့အခုချိန်ထိလက်ခံအတိမတ်ပြုခြင်းမရှိသေးသလိုသူ့ရဲ့ Twitter ကနေတဆင့်မဲလိမ်မှုတွေနဲ့အခြားမှန်မှန်မကန်လုပ်ရက်တွေကြောင့်သူ့ရမဲ့မဲအရေးအတွက်တန်ပေါင်းများစွာဆုံးရှုံးခဲ့ရတယ်ဆိုပြီးသက်သေအထောက်အထားမရှိဘဲအချိန်ကြိမ်ရေးသားခဲ့ပါတယ်အခုလိုသမ္မတထရန့်ရဲ့ရေးသားချက်ဟာသူ့အစိုးရအောက်မှာရှိနေတဲ့ CISA ခေါ် Internet Cyber နဲ့အခြေခံအဆောက်အုံလုံခြုံရေး Agency အပါအဝင် Federal နဲ့ပြည်내အရာရှိတွေပါဝင်တဲ့ညွန်ပေါင်းအဖွဲ့ရဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒီညွန်ပေါင်းအဖွဲ့မှာမဲပေးဆက်ကရိယာထုတ်လုပ်သူတွေမဲပေးတဲ့ Software Company တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေလည်းပါဝင်ပါတယ်။သူတို့ရဲ့ကြိုးပမ်းအားထုတ်မှုတွေကိုခုခံကာကွယ်ထားတဲ့အဲ့ဒီကြီးညာချက်မှာနိုဝင်ဘာလ3ရက်ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာလုံခြုံစိတ်ချရမှုအရှိဆုံးဖြစ်တယ်လို့ဖော်ပြထားပါတယ
်။ VOA American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို
ရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကဆူမွန်ပါရှင်ရွေးကောက်ပွဲကော်မရှင်ရုံးလုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်တချို့ကြက်ချင်ဒီအမှတ်တစိုက်ဝစ်ဆင်ထားတဲ့အပေါ်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပေါ်လာမှာကိုစိုးရင်ကြောင်းမြန်မာနိုင်ငံချက်ချင်းဒီအတင်ကသဘောထားထုတ်ပြန်တဲ့အကြောင်းတင်ပြပေးချင်ပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလ17ရက်နေ့ကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးရှိလုံခြုံရေးစောင့်ချက်တာဝန်ယူနေတဲ့ရဲတပ်ဖွဲ့ဝင်တွေအနက်ကရဲတပ်ဖွဲ့ဝင်တချို့ချက်ချင်းဒီအမှတ်သားပါအပေါ်ယုံဝိယုံဖြူကိုဝစ်ဆင်ထားတဲ့အပေါ်မှာမြန်မာနိုင်ငံချက်ချင်းဒီအတင်ဘက်ကချက်ချင်းဒီအတင်နဲ့ဆေးဘက်ဆိုင်ရာတပ်ဖွဲ့တွေများမှအပါအထူးသဖြင့်လုံခြုံရေးပိုင်းဆိုင်ရာလုပ်ငန်းတွေမှာချက်ချင်းဒီအမှတ်သားကိုအသုံးပြုခွင့်မရှိဘူးလို့ကန့်ကွက်ခဲ့တာပါချက်ချင်းဒီအမှတ်တစိုက်ကိုလွဲမှားစွာအသုံးမပြုဖို့နဲ့အသုံးပြုခဲ့ရင်မလိုလားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်ပွားနိုင်ခြင်းရှိတာကြောင့်အခုလိုမျိုးမြန်မာနိုင်ငံချက်ချင်းဒီအတင်းအနေနဲ့ကြေညာချက်ထုတ်ပြန်ရတာဖြစ်တယ်လို့မြန်မာနိုင်ငံချက်ချင်းဒီအတင်းအထွေထွေအတူရေမှုပမောက္ခဒေါက်တာထင်စောဆိုးက VOA မြန်မာပိုင်းကိုပြောပါတယ
်ထုတ်ပြန်ရတဲ့အကြောင်းရတော့ဒီကျွန်တော်တို့ဒီချက်ချင်းဒီမှတ်သားကဒီဆိုင်ရာချက်ချင်းဒီကော်မတီနော်အဲကျွန်တော်တို့အပြည်ပြည်ဆိုင်ရာဒီချက်ချင်းဒီဖက်ဒရေးရှင်းနိုင်ငံတကာချက်ချင်းဒီအတင်းအနေနဲ့မြန်မာနိုင်ငံချက်ချင်းဒီအတင်းဆက်စားတင်ပေါ့နော်အဲကျွန်တော်တို့ရဲ့ဒီရှေးဝန်တက်ဖွဲ့လွဲလို့ဒီလူကတိုးတဲ့ပြည်မရှိပါဘူးအာကျွန်တော်ကဂျင်ဂျနီဗာသဘောတူညီချက်ရကျွန်တော်အစီအကံတွေရှိပါတယ်။အညာထဲမှာကျွန်တော်တို့ကနေပြီးတော့ဒီပြည်သူ့ရဲတပ်ဖွဲ့ဝင်တွေကဒီမှတ်သားကိုဝေ့ချင်တဲ့တချို့မလို့ကျွန်တော်တို့ကမသိတော့ပါဘူးပေါ့နော်။အဲ့တော့ရဲတပ်ဖွဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံတင်နိုင်ပြီးတော့ဟိုပြုမျိုးမလုပ်ဖို့တဲ့ကိုကျွန်တော်တို့ကနေပြီးတော့မိတ္တရက်ခံဖြစ်ပါတယ်။
မြန်မာနိုင်ငံဟာဂျနီဗာသဘောတူညီချက်တွေကို1992ခုနှစ်ဩဂုတ်လ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုထားတဲ့စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တည်တဲ့အညီစာချုပ်ပါအချက်တွေထဲကချက်ချင်းဤအမှတ်အသားကိုအကာအကွယ်ပေးနိုင်ရေးနိုင်ငံတွင်းမှာချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေပြဋ္ဌာန်းနိုင်မှုအတွက်ကိုလည်းကြိုးပမ်းဆောင်ရွက်နေကြပါတယ်လို့ပါမောက္ခဒေါက်တာထင်စောဆိုးကပြောပြပါတယ
်။ဟုတ်ကဲ့အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလေဒီချက်ချင်းဤအမှတ်အသားအသုံးပြုခြင်းဆိုင်ရာဥပဒေကိုလည်းကျွန်တော်ပြဋ္ဌာန်းမှုရှိပါတယ်။ဒါလည်းပဲကျွန်တော်တို့ဒီ2020ပြည်နှစ်ဒီနှစ်ပေါ့နော်မတ်လမှာဒီအမျိုးသားလူတော်ဆိုင်ရာဥပဒေ193ရပြည်သူ့လူတော်ကိုကျွန်တော်တို့လက်မှုပြုထားပါတယ်ခင်ဗျာ။ကြာခင်ဒါတို့ကျွန်တော်တို့အတက်ဝင်အောင်လုပ်ပါတယ်။အဲ့ကြရင်တော့ဒီဥပဒေကဒီနိုင်ငံတော်ရဲ့ဥပဒေတရားအနေနဲ့ချိန်အောင်ဖြစ်ပါတယ်။အဲ့ဒီအချိန်မှာဒီအပေါင်းအားလည်းပဲဒီအမှတ်အသားပတ်သက်ပြီးတော့သဘောပေါက်လာမယ်ဆိုရင်တော့လေဟိုဒီအမှတ်အသားကို misuse ပေါ့နော်ဟိုတလဲတုံးနိုင်ပါပြီမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်တို့အနေနဲ့ set လုပ်ပြီးတော့နေသားလို့ရှိပါတယ်ခင်ဗျာ။
လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကတော့လုံခြုံရေးအတွက်တသက်သာမဟုတ်ပဲအရေးပေါ်ဆေးဝါးကုသမှုနဲ့စံမာရေးဆောင်ရှားမှုတွေအရေးကြီးကြီးလိုအပ်လာရင်အကူအညီပေးနိုင်ရေးဒီလိုချက်ချင်းဒီအမှတ်အသားတွေကိုဝစ်ဆင်ထားတာဖြစ်နိုင်တယ်လို့ရဲမှူးဟောင်းဦးတင်ဝင်းကသုံးသပ်ပါတယ
်ပုံမှန်တော့ရဲလုံငန်းမှာတော့ချက်ချင်းဝစ်ဆုံမပါပါဘူးဒါပေမဲ့အခုနောက်ပိုင်းတွေမှာဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီသူခင်းတွေဖြစ်ပေါ်လာတဲ့အခါမှာဒဏ်ရာရတဲ့လူတွေတပ်ဖွဲ့ဝင်တွေပြည်သူတွေကူညီဖို့ဆိုပြီးတော့အဲ့လိုနောက်ပိုင်းညွန်ကြခဲ့ပြီးနေလောက်တာတွေရှိရဲအဲ့ဒါစစ်တင်တန်းတွေတဲ့ရရဲတွေရလေရဲတွေရတက်မလို့စစ်တင်တန်းတွေမှာတော့တွေ့ရတယ်စစ်မီပြည်မှာကုသတဲ့တင်တန်းတွေတော့တွေ့တဲ့ခါကျတော့အဲ့ဒီတင်တန်းချင်းရဲဘော်တွေဝတ်တယ်သူကျွန်တော်တို့ထင်တယ်ဆင်မရဲဟုတ်ကဲ့ဝင်းရောက်ကူညီဆောင်ရွက်ပေးဖို့အတွက်ကတိသာထင်ရှားအောင်ဝတ်တဲ့သဘောတော့ရှိတယ်အခုနောက်ပိုင်းမှာကျွန်တော်တို့ရဲတော်ဘော်တွေကပြည်သူကိုကူညီပေးတယ်ဆိုတဲ့အပိုင်းတွေကတော်တော်များများပါလာတယ်ကြဲကြဲကြောင်ပါလာတယ်ပါလာတဲ့ခါကျတော့ပြဿနာတွေတစ်ခုတွေဖြစ်ပေါ်လာလို့ဒါကတကြက်ရလာခြင်းကူညီပေးဖို့အဓိကဒီရင်းနဲ့ဆောင်ရွက်တယ်လို့ပဲကျွန်တော်ယူဆတယ်ဆရာမကြီး။အဲဒီမှာတားရှိပါလဲသူတို့ကုညီတဲ့ရဲ့ကုညီရဲ့ဒီဟန်ဆိုရဲရိုက်ခံမှာပေါ့။ညွှန်ကြားချက်သူတို့ရှိတယ်ပြောတယ်တရားဝင်ပြည်သူ့ခွင့်ရှိတဲ့ဟာရင်တရားဝင်ပြေပါလိမ့်မယ်။ဒါကျွန်တော်တို့ကလည်းနောက်ပိုင်းကြောင်းလာတဲ့အခြေအနေပေါ့ရဲတပ်ဖွဲ့အခြေအနေလေးနဲ့ပြောပြပေးတဲ့သဘောပါဆရာမ
။ချက်ချင်းဒီအမှတ်အသားကိုအသုံးပြုခွင့်ရတဲ့အဖွဲ့အစည်းတွေကနေလွှဲလို့ချက်ချင်းဒီတစိုက်ကိုလွှဲမစွာအသုံးပြုကြမယ်ဆိုရင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကြက်ချင်ဒီအဖွဲ့တွေကြက်ချင်ဒီအလံနဲ့ကြက်ချင်ဒီအမှတ်တစိုက်ပါတွာလာမှုတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရနိုင်တဲ့မလိုလားအပ်တဲ့အခြေအနေအကျိုးဆက်တွေဖြစ်ပွားလာနိုင်ခြင်းရှိတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုလိုအပ်တဲ့ညွှန်ကြားချက်တွေပေးပါလို့မြန်မာနိုင်ငံကြက်ချင်ဒီအသင်းဘက်ကနေမြန်မာနိုင်ငံရဲတပ်ဖွဲ့ကိုမြစ်တာရက်ခံတောင်းဆိုထားတာဖြစ်ပါတယ်ရှင်ကျမစုမမ
ကိုဗစ်ကာလအတွင်းအလုံးလက်မဲ့ဖြစ်နေတဲ့မြန်မာမျိုးသမီးငယ်တွေဟာထိုင်းနိုင်ငံဘက်ချမ်းတရားမဝင်ဖြတ်ကျော်ပြီးရရအလုပ်လုပ်ကြရရမှာထိုင်းနိုင်ငံလုပ်ငန်းတွေကိုလည်းအတော်များများရောက်ရှိလာကြတဲ့အခြေအနေကိုပြောပြပါမယ်။ကျမမအေးမှာပါ။ကိုဗစ်ကာယကကာလမှာမြန်မာနိုင်ငံမှာအလုပ်ကင်ရှားပါးလာတဲ့ကြောင့်အင်ဒီနာတိနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံထဲကို Lumpang ko pwai zari ka ne tsin, Myanmar mengkale re le winyaw la ja da re shi ni ba de. Kat be jaw, Thai nai ngan twin, tacho sa yon alou yon ni, a the chaw lung ngan ni yan na tha ya de atwe, alou lat mae phi ya de a myo thami nge re atwe, alou kan sha ba mu re ko chong ni ja ya ba, pi atwe, alou kan sha pwe yin ne, lupong khu tu re ye ta kaung phit kha ya tu re le shi de lo, ngwe ya lwe de a nei khan lung ngan ni ma, winyaw lou kan tu re le shi ni ba de. Nwe ma la 13 ya ni dong ga ro Thai Myanmar 20, yan naw kyan atwe nga a nei khan ta khu ma Megle though Pankayabi, Jirazamu, Tiamu, Koe Muri, Yu Kayabare, Turuha, Kovikala, doing a low shabu, Tainang and doing a winyaupi, a Kulumu, and Nakalunga, Loka Nijari Lutia Jang, AC Lotamakuni, Poyapio, so when she's Kuyaming up your Piavare.
Oh, Mongolian, if you're a cold twin video, not time bago, cold twin video general, Nakanima, oh, Lomijar and Mingli, Pangan, Mingli.
အဲအလုံးသုံးဖို့ဒီထိုင်းထူရတဲ့ဘွဲကိုဒီကသူတို့ကဘယ်လိုလဲလာရောက်ပြောပါလဲသူတွေဟိုဟန်ဆောင်ပြီးတော့ကျွန်တော်တို့ဒီအဲ့ဒါဟန်ဆောင်ပြီးတော့ပေါ့နော်အတဲဟိုအောင်ခေါ်လာခေါ်လာတယ်ပြီးရင်ခေါ်ထုတ်လာခဲ့ပြီးပါကျွန်တော်တို့ဖန်ဖန်ထားလိုက်တာနေစက်တစ်ချောင်းမှာတော့ဒီလိုမိန်ကလေးတွေကိုလူမောင်ကိုပွဲစားတွေကအနှိတ်ခမ်းမိခံထားတဲ့ပြည်စာလုပ်ငန်းတွေကိုပို့ခဲ့ကြတာ န်ရှင်ကိုတော့တရားမဝင်လက်ခံမှုနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံသူတွေကိုတော့လောက်ဝကဥပဒေနဲ့ပြည်ထောင်စအလုပ်လုပ်ကင်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရန်နောင်းလောက်ဝကရဲမှုဖိုင်ဆက်စုဝန်ကပြောဆိုသွားပါတယ်အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသူတွေကိုစစ်ဆေးချက်အရကိုဗစ်ကာလအလုပ်လက်မဲ့ဖြစ်နေကြတာကြောင့်အလုပ်ရှာဖို့လာရင်လူမောင်ခုပ်ပွဲစားတွေကနေတစ်ဆင့်ဆက်သွယ်ပြီးအနှိတ်ခမ်းတွေမှာလုတ်ကင်နေကြရတာလို့ရဲကိုဝန်ခံထွက်ဆိုခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူပုံကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူပုံကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်နဲ့မှာပဲထည့်သွင်းထားဆဲဖြစ်ပါတယ်။လူပုံကူးခံရသူအမျိုးသမီးငယ်အများစုဟာထိုင်းနိုင်ငံရဲ့အနှိတ်ခမ်းနဲ့ပြည်စာလုပ်ငန်းတွေကိုအများစုရောက်ရှိကုန်ကြတယ်လို့လည်းလူကောင်ကမှုအစီရင်ခံစာအများစုမှာဖော်ပြကြပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast season ကနေစုစုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့သမိုင်းဝင်ရေကောက်ပွဲနေ့မှာမဲယုံတွေမှာမဲဆန္ဒရှင်တွေကတိုးတိုးကျိတ်ကျိတ်နဲ့မဲပေးခဲ့ကြပါတယ်။ဒါဟာမဲပေးရင်းနဲ့သူတို့ကိုသူတို့ COVID-19 ရောဂါကူးစက်အောင်လုပ်မိသလိုဖြစ်နေမလား။ဒီဆောင်မကိုတော့မဲယုံနေစီပွားခဲ့တဲ့ဒိုးတန်သတင်းတောက်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါ
။မဲယုံစတင်ဖွင့်လှစ်ပြီးဖြစ်ပါကြောင်းအတည်ပြုကြေညာအပ်ပါတယ်
။2020အချွေချွေရွေးကောက်ပွဲနေ့မနက်6နာရီအချိန်မှာမဲယုံက6နာရီစားဖွင့်မယ်ဆိုပေမဲ့မဲပေးမဲ့လူအများစုဟာမဲယုံမဖွင့်ခင်မနက်9နာရီကျော်တည်းကလူရှင်းရှင်းနဲ့မဲမမြန်ပေးမမြန်ပြန်မယ်လို့ကြွေးပြီးမဲယုံကိုချီတက်လာကြတာပါ။ဒါပေမဲ့အကြံတူတူများပြီးမဲယုံမှာတိုးဝှက်သွားလာနေရပါတယ်။ Social distancing 6ပေဆိုတာလည်းတတိယပုံမရပါဘူး။မဲမမြန်ပေးရရင်တန်းစီနေရဲ့ကြားရဲ့လူမဝင်လာရေးကိုပဲအလေးချားနေကြပါရဲ့။လမ်းထွက်တစ်ခုစာလောက်ရှိလျားပြီးဘောလုံးဝင်းတစ်ခုလောက်ကျယ်ဝန်းတဲ့ကျောင်းဝင်းတွေကျမရောက်နေပါတယ်။အဲ့ဒီလှိုင်းသားရအရှိပိုင်မျိုးနယ်ကအထက်ကဆက်လေးကျောင်းဟာမဲယုံအများဆုံးစုဝေးနေတဲ့နေရာလို့ဆိုနိုင်ပါတယ်။ဒီကျောင်းထဲမှာလူ2900ကျော်မဲပေးမဲ့မဲယုံ29ယုံရှိနေပါတယ်။အဲ့ဒီလူ2900မှာအများစုကစက်မှုဆောင်ကအထည်ချုပ်အလို့သမားတွေ၊ဆိုင်ကယ်တက္ကစီမောင်းသူတွေ၊ပျံသမားတွေစတဲ့အခြေခံလူတန်းစားတွေဖြစ်ပါတယ်။သူတို့ကမဲပေးဖို့စံထပြင်းပြနေကြပုံရပါတယ်။မဲယုံမှာမနက်9နာရီတည်းကလာတန်းစီနေတဲ့မတ်ချယ်ရီကတော့မဲပေးဖို့အတော်စောက်ခဲ့ရတယ်လို့ဆိုပါတယ်သူက
စိတ်ရပူတာပါမကြီးဒါပေမဲ့ကိုကိုအန်တရယ်တော့လုံချော်လောက်ကတာပေါ့အဲ့လိုမျိုးကိုပေးချင်တော့လဲမဲဟိုကလုံချော်လောက်ပြီးတော့ကိုလာထည့်ရတာပေါ့တယောက်တယောက်ပေးခွာပြီးတော့ပေါ့အရောက်တော့လဲအမလက်ဆေးပြီးတော့ပေါ့ကိုကိုတတ်မှတ်ပြတ်နေပြန်ရေးတွေပါချိုးပေါ့အဲ့လိုမျိုးလောက်ကတာပေါ့အမရဲ့အများဆိုတော့လဲဘယ်လိုပြောရမလဲမနော်တယောက်နဲ့တယောက်တို့ပေါ့ကိုသူများတက်ကကတ်တော့လဲကိုခွာပေါ့အဲ့လိုမျိုးကိုကက်ကက်ကက်ကက်မနေဘူးပေါ့တရားကိုသုံးမိခွာသုံးမိခွာပြီးနေတာပေါ့
မဲရင်ပေးလို့ရအောင်သူထက်ကအရင်ဥအောင်ကျောင်းဝင်းနဲ့ဝင်ချင်နေတဲ့သူတို့ကိုကျောင်းဝင်ဝမှာလက်သန့်ဈေးပြန်ပါတယ် အပူချိန်ကြိုင်းပြီးနှာခေါင်းစီးမပါလာသူတွေကိုနှာခေါင်းစီးနဲ့မျက်နှာကပေးပြီးနှာခေါင်းစီးပါလာရင်တော့မျက်နှာကပေးပါရယ်။ကျောင်းဝင်းနဲ့ရောက်တော့ကိုမဲပေးမဲ့မဲယုံမှာတန်းစီကြပါရယ်။မဲယုံတာဝန်ကျသူတွေကတန်းစီသူတွေကိုလူချင်းချဲဖို့တစ်ချက်တစ်ချက်လှမ်းတည်းပေးနေပေမဲ့လူချင်းကဘလို့မှချဲလို့မရအောင်လူတန်းကြီးကရှီလျားလာပါရယ်။အဲ့ဒီထဲမှာကိုဝန်ဆောင်တွေခလင်းငယ်တွေကိုခေါ်လာသူတွေလည်းရှိပါရယ်
။နည်းနည်းတော့ကြောက်တာပေါ့ဒါပေမဲ့တိတ်ကြောက်ရတာမဟုတ်ပါဘူး။လည်းပြရကွာဒီဒီကြောကမျိုးဟိုမခံစားဘူးမကြုံတွေ့ဘူးတဲ့ခါမှာတိတ်မကြောက်တတ်ဘူးဖြစ်နေတယ်
။လှိုင်းတရားမှာမဲပေးခဲ့တဲ့ဇောတူတူဖြစ်ပါတယ်။တကယ်တော့လှိုင်းတရားဟာရန်ကုန်တိုင်းဒေသကြီးမှာဘာကူးဆက်ရောဂါဖြစ်ဖြစ်အဖြစ်အများဆုံးမျိုးနွယ်တစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲမကြိုင်ခင်နိုဝင်ဘာ6ရက်နေ့ကနေ10ရက်နေ့အထိ3ရက်အတွင်းကိုဗစ်လူနာ148ဦးတွေ့ထားတဲ့မျိုးနွယ်လည်းဖြစ်ပါတယ်။တမျိုးနွယ်လုံးမှာမဲပေးခွင့်ရှိသူ6,400ကျော်ရှိပြီးမဲယုံပေါင်း600ကျော်ရှိပါတယ်။မဲယုံတချို့ရဲ့မဲစင်းရင်အရာမဲပေးခွင့်ရှိသူရဲ့ချက်ဝက်လောက်မဲလာပေးကြတဲ့အကျွတ်လမ်းပေါ်မှာလူသိန်းနဲ့ချီသွားလာခဲ့ကြတာပါလမ်းတွေပေါ်မှာစိုက်ကဲတွေပြင့်နေတယ်လို့တချို့လက်ခဲရည်ဆိုင်နဲ့စားသောက်ဆိုင်တွေမှာလည်းဆိုင်ထိုင်စားသူတွေရှိနေတာပါမဖြစ်မနေကျင်းပဖို့လိုအပ်တဲ့အချွေချွေရွေးကောက်ပွဲအကျွတ်အစိုးရကတော့ကိုဗစ်ကာကွယ်ရေးပစ္စည်းတွေကိုတရုတ်နိုင်ငံကနေဒေါ်လာ28တန်းဖို့အထိအကုန်ကျခံဝယ်ပြီးမဲယုံတွေစီဖြန့်ဖြူပေးခဲ့ပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာလူချင်း6ပေစီခွာဖို့အခက်အခဲဆုံးကိစ္စတစ်ခုဖြစ်ခဲ့တယ်လို့တချို့မဲယုံတွေမှာအပူချိန်တိုင်းတာမလုပ်တာတွေလည်းရှိပါတယ်။တောင်ကလာဘမြို့နယ်မှာမဲပေးပြီးကိုဗစ် -19 ရောဂါကူးစက်မှာကိုစိုးရိမ်နေတဲ့အသက်29နှစ်အရွယ်မသဲစားကြီးခိုင်ကတော့
ပထမဆုံးအနေနဲ့ကတော့ဒီအကွာအဝေးပေါ့တရားနဲ့တရားတန်းစီတဲ့အခါမှာအကွာအဝေးကကျမကြီးဌာနထုတ်ပြန်ထားလို့ကွာမျိုးမျိုးမဟုတ်ဘူး။ကိုကတကယ်လို့အရှိရလူနဲ့ခွာရင်တော့မှဟိုအနောက်ကလူကကိုအရှိတူလို့ရှင်ကက်ကက်ကက်ကက်လာအဲ့လိုမျိုးနေထားရှင်အနောက်ခွာလိုက်လို့ရှင်ကျတော့ဂျားဖြတ်တဲ့ဟာမျိုးတွေတခုရှိရနောက်တစ်ခုကကျတော့အပူချိန်မတိုင်အမပေးတဲ့မဲယုံမှာအပူချိန်မတိုင်ဘူးနောက်တစ်ခုကကျတော့ mask တွေပေးတယ်လေ mask တွေဒီ face shield တွေပေးတယ်ဒါပေမဲ့ mask ပေးတဲ့အခါမှာဘာဖြစ်လဲဆိုတော့ mask အစ်စ်ပေးတိုင်းဒီတုံးလာတဲ့လူကနေပြီးတော့သူတို့ရဲ့ mask အဟောင်းကိုချွတ်ပြီးတော့အစ်စ်ကိုပြန်လဲတယ်အဲ့တော့ဒီလောက်လူအုပ်အများကြီးရဲ့မှာအဲ့ဒါကဟိုမနေ့က mask ကမချွတ်အောင်ဒါပေမဲ့သူတို့ကအဲ့လိုချွတ်ပြီးလဲတာတော့ဝါရှိရဲ့
သူမနဲ့အတူမဲသွားပေးခဲ့တဲ့ညီမဖြစ်သူလဲစိုးရိမ်မခင်ဖြစ်နေတော့မဲလို့ဆိုပါရယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့မဲပေးမဲရမကြမီတပတ်လောက်မှာဘေးကင်းလုံခြုံစွာဆန္ဒမဲပေးပါဆိုတဲ့ပညာပေးဗီဒီယိုကိုနှင်းစင်ပြီးပါကျင်းခဲ့ပါရယ်အဲ့ဒီဗီဒီယိုမှာမဲယုံလာရင်ယောဂအန်ရဲ့ကင်းအောင်လှုပ်ဆောင်ရမယ့်အချက်တွေနဲ့အပူချိန်မြင့်နေသူတွေကို15မိနစ်နားစေပြီးအပူချိန်မကျရင်တော့တခြားအခန်းမှာမဲပေးလို့ရအောင်လှုပ်ပေးဖို့လမ်းညွှန်ချက်တွေကိုပြောပြချားပါရယ်မသဲစားကြီးခိုင်တို့သွားခဲ့တဲ့မဲယုံမှာတော့အပူချိန်မြင့်နေသူတွေရောက်လာရင်လည်းမသိနိုင်တဲ့အကျွတ်အကုန်ရောပြီးမဲပေးလာခဲ့ရသလိုဖြစ်နေပါတယ်။အစိုးရကချုပ်ပေးချပေမဲ့ကာကွယ်ရေးဖြစ်စီရေကိုသုံးဖို့အားနည်းတဲ့မဲယုံတွေလည်းရှိနေတဲ့အခြေအနေပါ။အစိုးရကနှာခေါင်းစင်းရဲ့မျက်နှာကတွေကိုမဲလာပေးသူတိုင်းကိုပေးဖို့လမ်းညွှန်ချပေမဲ့မျက်နှာကပေးပြီးနှာခေါင်းစင်းမပေးတဲ့မဲယုံတွေနှာခေါင်းစင်းပေးပြီးမျက်နှာကမပေးတဲ့မဲယုံတွေလည်းအများအပြားရှိနေပါတယ်။အထက်ကဆက်လီမှာတာဝန်ထမ်းဆောင်နေတဲ့ဆရာဆရာမတွေဆိုရင်အစိုးရကပေးတဲ့နှာခေါင်းစည်းမဟုတ်ပဲ90ကျပ်တဲ့နှာခေါင်းစည်းကိုတက်ဆင်ထားတာတွေလည်းကြွေးရပါတယ်။အဲ့ဒီဆရာဆရာမတွေကမဲယုံကိုလာသူတိုင်းနဲ့ထိတွေ့ဆက်ဆံရပါတယ်။မဲပေးသူတွေနဲ့အနီးကစကားပြောဆိုရပေမဲ့မဲယုံတာဝန်မထမ်းဆောင်ခင်မှာကိုဗစ် -19 ရောဂါရှိမရှိမစစ်ဆေးခဲ့ရသလိုရွေးကောက်ပွဲအပြီးမှလည်းစစ်ဆေးရမှာရှိပါဘူး။မဲယုံတာဝန်ကြားသူတွေအတွက် PPE ဝတ်စုံတွေချုပ်ပေးပေမဲ့ရာသီဥတုပူရာကြောင့်အချိန်ပြည့်မဝတ်နိုင်ကြပြန်ပါဘူးမဲရီတွက်ချိန်မှာတော့အတန်ကြေကြေနဲ့အများကြောင်အောင်အော်ပြောရတဲ့အကျွတ်နှာခေါင်းစည်းတွေချွတ်ပြီးကျင်းညာပေးရတာတွေလည်းကြွေးရပါတယ်ဆီယမဂျော်နှင်းဝီအောင်ကတော့ဇာတိမြင်အောင်မျိုးကနေဖြာပုံမျိုးနဲ့ပင်လယ်ဝနားမှာရှိတဲ့ကုတ်ကုတ်ခွဲရွာမှာတာဝန်ကျတဲ့မဲယုံကိုစိုက်ခဲ့တဲ့တန်ဆက်လက်တန်နဲ့ဆက်နှစ်နာရီကြာသွားရောက်ခဲ့ပါတယ်သူမရွေးကောက်ပွဲနဲ့တာဝန်ကျတဲ့မဲယုံကိုတော့မဲဆန္ဒရှင်400ကျော်လာရောက်မဲပေးခဲ့ပါတယ်။မဲရီတွက်ပြီးချိန်မှာတော့ညာ9နာရီရှိနေပြီးအဲ့ဒီအချိန်မှာဆက်လီနဲ့မမောင်မဲမဲတဲ့3နာရီခန့်စီးပြီးညဉ့်ညက်ကော်မရှင်ရုံးကိုသွားရပါတယ်။အဲ့ဒီလိုသွားစဉ်မိုးမြင့်ပြီးညမကောင်းဖြစ်နေတဲ့သူမက
ဖျားပုံမှာဆရာယောဂပိုးတွေတွေ့ရညတော့ဟိုဘယ်လိုပြောမလဲဟိုလာတာလေဝေးတယ်ဝေးတော့သူတို့ဟိုမလာဘူးလားလို့ပြောမလာလို့မဖြစ်ဘူးလေဆိုတော့အဲ့လိုမျိုးဖြစ်မနေလာတော့ကောကိုဗစ်ဘယ်လိုပြောမလဲအဲတိုင်းတည်းမှာငါဖြစ်နေမလားဆိုတော့အဲ့လိုကိုကိုကိုတော့မထင်ဘူးတော့ဖြစ်မှာတော့ကြောက်ရောတော့ဟိုကိုကိုကိုတော့မဖြစ်ဘူးပဲထင်တော့အဲ့လိုဟိုဟိုကိုလည်းနေမကောင်းတော့မဲ့ကိုကိုကဒါပင်ပန်းလို့ နေမကောင်းအဲ့လိုမျိုးပဲပြီးတော့ကိုယ့်အကူပြန်မယ်ဆိုရင်အဲ့လိုကျမကြီးတွေပါတခါတည်းစစ်ပေးပြီးတော့ပြောမှာကိုယ့်တွေယုံကြည်မှုယုံယုံကြည်ရရှိနေတဲ့အိမ်ပြန်လို့ရအောင်လို့အဲ့လိုလုပ်ပေးတယ်လို့ထင်တယ်ဒီနေ့ကကျတော့ဟိုအိမ်ယူလာပြန်လိုက်တယ်ကမ္ဘာကူးလို့ဆိုရင်ဟိုတချို့ကျမကြီးအိမ်ပြန်ရတယ်ကမ္ဘာကျမကြီးကြီးစစ်ပေးတာမရှိဘူးလေအဲ့လိုမရှိဘူးသူကိန်းမှာကြတယ်ဆိုတော့ထောက်ခံစားနေပဲသွားလို့သွားလို့ရရကျမကြီးအဲ့လိုမျိုးစစ်ဆေးပေးရတယ်မရှိတော့ဟိုကိုသွားတာပြန်ရတာပြန်ကိုကိုကိုအဲ့လိုတိတ်ကိုယုံကြည်မှုမရှိဘူးအဲ့လိုဟိုယောဂမရှိဘူးသူကအယုံကြည်မှုမရှိဘူး
ကျမရင်းနဲ့အကစားဝန်ကြီးဌာနကတော့ရွှေကောက်ဝယ်နောက်ပိုင်းလူစုလူဝေးဖြစ်နေသေးလို့လူ30ဦးချက်မပို့ဖို့ပြီးခဲ့တဲ့အင်္ဂါနေ့မှာချက်မှန်ထုတ်ပြန်လိုက်ပါပြီ။နေ့စဉ်လူနာကလည်း1000ချက်မှတွေ့နေသေးတေဆုံးသူ20ချက်မှရှိနေသေးပါပဲ။ကာကွယ်ဆေးကတော့ဒီနှစ်ကုန်ပိုင်းလောက်မှာအသုံးပြုနိုင်မယ်လို့နိုင်ငံတကာသတင်းတွေကကြေညာနေပါတယ်။ကိုဗစ်ကာကွယ်ရေးလမ်းညွှန်ချက်တွေလိုက်နာဖို့ပြက်ကွက်ခဲ့တဲ့ရွှေကောက်ပွဲနေ့အပြီးမြန်မာနိုင်ငံဟာကိုဗစ်ကပ္ပကတ်ရောဂါအဖြစ်အများဆုံးနံပါတ်88နေရာကနေနောက်ရက်အနည်းငယ်အတွင်းဘယ်နေရာမှာရက်တည်နေမလဲစောင့်ကြည့်ရတော့မှာပဲဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်သတင်းတောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာSoundcloud, YouTube, iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်နေတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ရှိပါတယ်။မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။ View American တန်ကားနေပြီးဆက်လက်တန်လှည့်နေပါတယ်။အခုရွေးကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်။ရွေးကောက်ပွဲအလွန်ကာလနိုင်ငံရေးစင်ခေါ်မှုတွေနဲ့ပတ်သက်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနိုင်ငံရေးဆောင်မရှင်မောင်ညာနာတမိုင်းသူတည်တည်ဒေါက်တာအောင်မျိုးတို့နဲ့ပင်နိုင်ဆွေးနွေးထားပါတယ်။ Channel FFE သတင်းအေဒီတာကုမှုတက်ကနေပြီးစီစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာပတ်စင်တက်ဆက်ပေးနေကြဖြစ်တဲ့စကောင်းအိုင်းဆွေးနွေးပွဲစီစဉ်ကနေကြိုဆိုလိုက်ပါရစေဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးစိန်ခေါ်မှုဘာတွေရှိလာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့နိုင်ငံရေးလေ့လာသုံးသပ်သူတူဦးဖြစ်ပြီးတော့စောင်းမားရှင်တူဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ပတိမို့အခြေခံဥပဒေဆိုင်ရာစောင်းမားတွေကိုချစ်ပြုရေးသားနေတဲ့စောင်းမားရှင်မောင်ညာနာဖြစ်ပါတယ်နောက်တစ်ခါဒီလိုက်တမိုင်းသူတေတီတူဖြစ်တဲ့ဒေါက်တာအောင်မျိုးဖြစ်ပါတယ်
ခုကျွန်တော်တို့ဒီနေ့ဒီဆွေးနွေးမယ့်အကြောင်းအရာကဒီ2020ဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေဖြစ်လာနိုင်မလဲဆိုတော့ဒီအကြောင်းအရာကိုအခြေခံပြီးဆွေးနွေးမှာပေါ့ဆိုတော့ဒီလက်ရှိအချိန်မှာရွေးကောက်ပွဲကပြီးဆုံးသွားပြီဆိုပေမဲ့လည်းရွေးကောက်ပွဲဒီရက်ကလည်းကျွန်တော်တို့ကြုံတွေ့နေရတယ်ပေါ့နော်ဆိုတော့ရွေးကောက်ပွဲဆိုင်အငင်းပွားမှုတွေရွေးကောက်ပွဲနဲ့ပတ်သက်ပြီးမကျေနပ်တဲ့ဒီတော့ဆိုမှုတွေကလည်းရှိနေတဲ့အချိန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်မလဲဆိုတော့ကျွန်တော်တို့ဒီချေခံဆွေးနွေးမှာဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲခေါင်းစဉ်ကိုပဲကျွန်တော်ဆက်ပြီးတော့ဒီချေခံဆွေးနွေးစဉ်ကျွန်တော်ကဒီရွေးကောက်ပွဲအလွန်မှာဒီနိုင်ငံရေးအရစိန်ခေါ်မှုတွေကဘာတွေရှိလာနိုင်လဲပေါ့ဆိုတော့နိုင်ငံရေးအကြက်တွေပေါ့ရှိလာနိုင်တယ်ရှိလာဒီစိန်ခေါ်မှုတွေကကျွန်တော်ဒီအစိုးရမဖွဲ့ခင်ဒီလွတ်တော်တတိယကျင်းလွတ်တော်မခေါ်ခင်စက်ကြားမှာကြုံတွေ့ရနိုင်တယ်ရှိရဲ့စိန်ခေါ်မှုတွေကိုဆက်ပြီးတော့ဆွေးနွေးပေးစေချင်တယ်ခင်ဗျာအရင်ဆုံးတော့ကျွန်တော်ဒေါက်တာရံမျိုးသိန်းကိုဆက်ပြီးဆွေးနွေးပေးစေချင်ပါတယ်
အဲ့တော့ဟိုကျွန်တော်အမြင်ပြောရရင်တော့အဲကျွန်တော်တို့ဒီရွေးကောက်ပွဲအလွန်ပေါ့လေเนาะကျွန်တော်တို့အာနောက်3လလောက်နေကျွန်တော်တို့အာလွတ်တော်အသစ်တွေအစိုးရအသစ်တွေလည်းပေါ်လာတော့မယ်အဲ့ဒီအခါကျတော့เนาะဟိုအရင်အစိုးရလက်ထက်မှာရှိခဲ့တယ်ပေါ့လေเนาะစိန်ခေါ်မှုဟောင်းနေအချက်တဲဟောင်းနေကဆက်ပြီးတော့เนาะဟိုရှိနေအောင်မယ်အဲအထူးသဖြင့်တော့ကျွန်တော်တို့ဟလာဒီပြည်တွင်းရင်းရင်းရင်းနဲ့ပတ်သက်တဲ့အချက်တွေနောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်တွေနောက်ပြီးတော့တရားဥပဒေစိုးမိုးရေးအချက်တွေနောက်အာဂရီလိုက်စားမှုတိုက်ဖျက်ရေးအချက်တွေနောက်ဗဟိုချုပ်ကိုင်မှုလျှော့ချရေးအချက်တွေအဒီအချက်တဲကြီးတွေကဆက်ပြီးတော့တော့ရှိနေဦးမယ်လို့မြင်နေအဲ့ဒီအပြင်နော်ဟိုနိုင်ငံရေးနဲ့လည်းဆက်ဆက်တယ်လို့ပြောလို့ရတဲ့နောက်ထပ်ကြီးမားတဲ့အချက်တွေတစ်ခုကတော့ကျွန်တော်တို့ကိုဗစ်နော် 19 alone ซีว่ายี่เปลี่ยนเลยทุเรียนยี่สุดเลยอาจจะเดียร์ยี่อะไรไปเนาะลามะอสุยานเนี่ยลามะลุดตัวอีกตัวกูเนาะเอ็มดามาจีมาเลยเนาะอาจจะเดียร์เอ็พเช่นอะไรไม่รู้ฉันว่าเนี่ยเราไม่มาเลยไอ้เนาะลามะกาลามาเนาะโอ้ที่ก้าจีจีร่ากาพาเลยสุดเนาะฉันว่าไม่มาเลยกาอสุยาพ่อเนี่ยเนาะบ่ฮู้ชอบกันฮู้กูเนาะที่ดีตาตาชอบชาไหนบ่รู้อะไรรู้ไม่เนี่ยเนาะทุกข์ก้า เนาะลดตัวดีนี่เนาะเนาะสุยาดีกูเนาะที่ดียาวๆเนาะเต็มที่เจ้าไหนบุมาเพื่อมาดีรู้อะไรไม่รู้เนี่ยเนี่ยอะไรรู้เต็มที่เจ้าไหนบุเลยเว้ยเนาะเพราะฉะนั้นเชื่อกันอุบลีมาปาร์เรียพิจารณาเช็ดดีอะไรอะคนยี่ปีปีตาพิจารณาตัวเจ้าไม่รู้เนาะที่พิจารณาเช็ดดีกูเนาะพี่น้องสุดลดตัวเนี่ยแต่ในตอนนี้เนี่ยพี่เนี่ยลดตัวดีนี่เนี่ยเนาะที่ดียาวๆต้องบีร์เนาะสุยาดีกูเต็มที่เจ้าไหนบุรู้อะไรไม่รู้ไม่มาเลย
โอเคโอเคสรุปดาวดาวเอาไม่ดีกว่ามาบ้างไหมต้องได้เช่นอาชีพดีอันนี้เป็นตัวดีกว่าเลยโอ้ปัจจุบันเช่นนี้เนี่ยเราที่ยกูว่าบอกเสียว่าบอกน้องหูว่าบอกที่เสียวิญญาณมือเดินกุญญาณมือเดินจุดตัวเลยเช่นเดียร์อารมณ์กูจันทร์ว่าตัวดูบ้างไอ้ดาวดาวดูเลยจันทร์จะใช้ว่าทักว่าบอกน้องแล้วเป็นเรื่องที่ทักกูทักพี่จันทร์จันทร์จันทร์ว่าดีว่าบอกครีดิบิลิตี้สุดเลยจันทร์ว่า กูว่าบ่เนาะดีกว่าแต่ข้าชิมูได้ด่าบ่เนาะแต่ข้าชิมูได้ด่าบ่กูว่าก็ที่กูจันทร์เราดีเลสิอันไหนอ่ะปัดดีอ่ะเลสิลดตัวไปดิเนาะเลสิลดตัวเนาะสู้ว่ามากูเก่งตัวที่กูอันยูด้าจริงจังไม่สิเป็นเลยจริงจังกูเอ็ดตัวเนาะจริงจังกูเอ็ดตัวเลยข้าจ้าเราจริงจังกูเอ็ดตัวเลยเปลี่ยนตู้ดีอะไรยูวิสิเกี่ยวกับเนี่ยประเด็นเลยแล้วที่อียูรูบารูอาซาบิโร่จันทร์ว่าหุ่นเปลี่ยนนี่ละสิเลยนะบุกเอาเนี่ยเสนอกลุ่มผู้เนาะฮ ာလေအဲ့တော့ဒီဟာကအဲ့ဒီပုံရိပ်ကောင်းမှု credibility ကောင်းမှုအတွက်ကိုဒီကြားထဲမှာကျွန်တော်ဟို USDP လဲဟလာမူရကျင်တဲ့အောင်လုံးဝမဲ့ပြဿနာကြီးကရှိနေတယ်လို့ကျွန်တော်ထင်တယ်ကိုစောပိုင်းကိုရိုင်းပုသိပြောတာဒီအားလုံးကျွန်တော်လက်ခံတဲ့သဘောတူတယ် plus ခုနကျွန်တော်ပြောတဲ့ credibility ပေါ့နော်ငယ်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြီးက
ဟုတ်ကဲ့ဟုတ်ကဲ့
ဟောလိခတ်တင်လင်းကြီးအဆိုင်ခဲကြီးကိုဖြည့်ရှင်းမှုတူတယ်ဒါမှပဲကျွန်တော်တို့ကဒီပါတီကြီးနှစ်ခုကလည်းကျွန်တော်ဟိုပါပေါ့နော်ဟိုအခြေခဲကျွန်တော်ရွတ်သားမှုတူ
โอเคโอเคโอเคสรุปဒီမေးခွန်းပေါ်မှာပဲဟိုဆရာမောင်ညနာတစ်ချက်လောက်ဆွေးနွေးပေးပါအောင
်ကျွန်တော်ဒီလက်ရှိရေကောက်ဝဲအလွန်ပေါ့နော်ဖြစ်လာမဲ့စိန်ခုံမှုတွေကတော့2016နိုင်တော့စိန်ခုံမှုတွေအတိုင်းပဲအနည်းဆုံးတော့ရှိနေဦးမှာပဲတခုပို့လာတာကခုနဆရာတို့ပြောတယ်ပြောတယ်ပေါ့နော်ဒီကိုဗစ်ကိစ္စပေါ့အပိုးလာတယ်ပေါ့ပြောရရင်တော့ရေကောက်ဝဲအစိန်ခုံမှုတွေကိုစိန်ခုံမှုအလန်တိုင်းကိုဝင်လူကြရဲ့ပွဲတော်ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံမှာကစိန်ခုံမှုတွေက2016ခုနဒီဘက်တက်လာတယ်ကျွန်တော်တို့ဘာမှရော့မလောက်ဘူးเนาะအထူးသဖြင့်မှတ်ပါဒီလက်ရှိတော့လေအစိုးရမဖွဲ့ခင်တော်တော်ဒီမမလုပ်ခင်မှာကျွန်တော်တို့ရင်းဆိုင်ရမယ့်အချက်တွေကတော့လက်ရှိဒီ၃လတွေမှာပေါ့เนาะရုပ်ောက်ပဲရလက်ကြောင်လို့နောက်မကြည့်မနေမှုတွေကိုလမ်းစလက်ဆက်လက်နာလေးကျွန်တော်တို့တွေ့နေရတယ်ပေါ့เนาะတွေ့ရတဲ့အခါမှာအဲ့အရာတွေကိုလက်ရှိဟိုဒီအစိုးရကလက်ရှိရုပ်ောက်ပဲကော်မရှင်ကဘယ်လိုလိမ္မာပေါင်းနဲ့ဆိုတာကိုင်ပြည့်ဖြည့်ရှင်းမလဲဆိုတာကလည်းအဓိကကြားတယ်ဒီကလာကဟိုကျွန်တော်2016ဟိုအနာလိုက်ပတ်လို့တော့လေကျွန်တော်တို့ကဒီအစိုးရအစ်စ်နဲ့အောင်းနဲ့လွတ်ကောင်းကြီးမှာဟိုနိုင်ငံတကာကစိုးရိမ်မှုတွေရှိတယ်လို့မျိုးပဲကျွန်တော်တို့ဒီကလာမှာလည်းကျွန်တော်တို့ကအဲ့စိုးရိမ်မှုတော့ရောပါပေမဲ့ဒီကိုဗစ်ကြောင့်ဖြစ်လာတဲ့ပြဿနာတွေရဲ့အော်ဒီကောက်ပွဲရလက်ပွားဟမှုကြီးမားဆုံးလို့ပေါ့နော်ကြီးမားဆုံးလို့ခုဖြစ်လာမယ်ကန့်ကွက်မယ်ကိစ္စမျိုးတွေကကျွန်တော်တို့နံပါတ်၁ကတော့အစိုးဆုံးဒီဆိုင်ကြုံရမယ်ပြဿနာတွေဖြစ်ပါတယ်ဟိုကျွန်တော်ထင်တယ်နောက်၃လနေလေကိုဗစ်ကကျွန်တော်ဟိုပန်ဒမစ်ရဲ့သဘောတဘာဝရပြီးမယ်လို့မထင်သေးဘူးကြာဟုတ်ကြောရင်တော့ဟို wave ဒီလေလာကောင်းနိုင်တယ်ပေါ့အကူပိအလွန်မဟုတ်ပဲနဲ့ကိုကိုပိကာလာစီမံခံခွဲမှုကလည်းအစိုးရရဲ့စီမံခံခွဲမှုကအစိုးရကိုတော့အခုအစိုးရအဟောင်းနေမနောက်တဲ့အစိုးရအစ်တီပြောင်းတော့မှာဒီကိုပိကာလာစီမံခံခွဲမှုကကရောဘူးတို့ကလည်းအဓိကကြောက်အောင်ပဲအဲ့ချိန်မှာဆိုရင်ကျွန်တော်တို့ကတစ်နှစ်ပြည့်တဲ့အချိန်ဖြစ်တဲ့အတွက်ကိုပိကာလာမှာတုံးဆွဲခဲ့တဲ့ budget တွေကိုတုံးရတဲ့ဒီမှာဒီကျမိုင်းဝင်နေတဲ့အင်အားတွေကလည်းချိန်နေတဲ့အချိန်ရောက်တဲ့ခါမှာတော်တော်လေးကျွန်တော်တို့ဟိုကင်တွေတက်မှာစီမံခံခွဲတက်မှာကျွန်တော်တို့ကဒီချင်းတွေကိုကျွန်တော်နိုင်ငံရဲ့ဟိုရှိတဲ့အားနဲ့ကြော်လောနိုင်မယ်လို့မြင်တယ်နောက်တစ်ခုကကြတော့ဟိုဆရာကြီးပြောသွားတာလေတော်တော်များများပြည်စုံနေတာပြည်တယ်ကျွန်တော်တခုပဲပြပြောချင်ပါအဲ့ဒါပေါ့ဆိုတိုင်းသားရေးကိစ္စတွေပေါ့နော်တိုင်းသားရေးကိစ္စတွေကကျွန်တော်တို့ဆိုကြပါဆိုကျွန်တော်တို့ဆိုရင်ဟိုမာဟိုပြည်နယ်တွေမှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေလည်းဟိုရကြတယ်ပေါ့နော်ကျွန်တော်တို့ဘာကြောင့်မလို့ဒီဒီမိုကရေစီကိုလိုလားတဲ့ဒီပါတီအဖွဲ့အစည်းတွေက1990တော်တော်မှာ CRPP လိုမျိုးတော်မှာရှိခဲ့သေးတာပဲဒီဘက်မှာဘာကြောင့်မလို့ဒီမိုကရေစီကိုဟို ဆောင်းနေနိုင်တူတူအဲ့လိုမိတ်ဖက်တွေမလုပ်ပြီးတော့ကျွန်တော်တို့ဒီကဒီလိုမပန်းနိုင်ဘူးဟိုမသွားနိုင်ရမှာလေအကြောင်းမလို့ဟိုတိုင်းသားတွေနဲ့ဟိုကြီးစွာဆက်ဆံရေးပေါ့နော်ပို့ပြီးတော့ရင်ကြားစီရေးအတွက်တော့လာမယ့်အစိုးရတွေမှာလေခုနတိုင်းသားတွေကိုတကယ်လိုက်လိုက်လေနေရာပေးတွေကလည်းကျွန်တော်ထင်တယ်ဟိုစိန်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့ထင်တယ်ဟိုမပေးဘူးဆိုလို့ရှိရင်လည်းတမျိုးဖြစ်မယ်ပေးမယ်ဆိုလို့ရှိရင်လည်းဒီအစိုးရစီမံခံမှုတွေမှာအဟန္တာတွေဖြစ်အောင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးလည်းရှိနိုင်တယ်ပေါ့နော်နောက်ဆုံးတစ်ခုကတော့ခုနကပြောတဲ့ဟိုကိုဗစ်ကာလအလွန်စီးပွားရေးပေါ့ဟိုပြည်နယ်ထူထောင်ရေးကိစ္စကလည်းအလွန်အရေးကြီးတယ်ကျွန်တော်တို့ဘာလို့ဟားလိုက်တော့လဲဆိုရင်တော့ဒါဒီတစ်ကမ္ဘာလုံးမှာကျွန်တော်ရင်ဆိုင်တဲ့တင်နာဖြစ်တဲ့ကကျွန်တော်တို့နိုင်ငံလိုဟာမျိုးကဒီကိုဗစ်စီးပွားရေးကာလအလွန်စီးပွားရေးကိုပြန်လည်ဥမောင်းလို့ဆိုတဲ့ကိစ္စတော်တော်မလိုတဲ့ကိစ္စပဲနိုင်ငံကတော့2020နှစ်လောက်မှပုံမှန်ဒီ2019အခြေအနေကိုပြန်ရောက်မယ်လို့မှန်းထားတာကျွန်တော်တို့ကရောက်နိုင်ပါမလားပေါ့နော်ရောက်နိုင်မှာကျွန်တော်ကန်ဆိုးတာတော့ရုပ်ောက်ပွဲနဲ့ကိုဗစ်နဲ့တွဲချုံအဲ့တော့ policy အပြောင်းအလဲတွေဒီ covid ကြောင့်မို့လို့ကျွန်တော်အလုပ်ကိုင်ခွင့်ဆုံးနေတဲ့ကိစ္စတွေကလည်းကျွန်တော်တော်တော်ကိုကြီးမားတဲ့ဟိုစိန်ခေါ်မှုတွေလို့မြင်တယ်အဲ့ဒါတွေကိုဖြည့်ရှင်းနိုင်ပါမှဟောတော့ပြောတယ်ဟိုဒီဒီ9နှစ်တာကာလအတွင်းကဒီအစိုးရကဟိုနည်းနည်းလေးပို့ပြီးတော့စင်ကြည်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ဒီနေရာမှာကျွန်တော်ဒီဒေါက်တာအောင်မျိုးကိုကျွန်တော်မေးချင်တာကကျွန်တော်ဒီရွေးကောက်ပွဲမတိုင်ခင်မှာတော့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီတက်မတော်ကောင်ရေးဦးစီးထုတ်ပါတယ်ဒီမှတ်ချက်တွေပြုလာရှိတယ်ဆိုတော့ဒီချိန်မှာမူတည်ပြီးတော့လည်းကျွန်တော်တို့ဒီပြည်သူတွေဓာတ်ရဲမှာဒီစိုးရိမ်ပူပန်မှုတွေဖြစ်တာလည်းရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီရွေးကောက်ပွဲနေ့မှာတော့တက်မတော်ကောင်ရေးဦးစီးထုတ်ပြန်ပြောလိုက်တဲ့ဟာကတော့ဒါကိုနည်းနည်းလေးပြန်ချိန်ပြလိုက်တဲ့သဘောနဲ့တက်ရောက်ပါရွေးကောက်ပွဲကိုဒီအတိမတ်ပြုမယ်ဆိုတဲ့သဘောမျိုးဒီရွေးကောက်ပြည်သူတွေရဲ့ဆန္ဒကိုဒီလက်ခံမယ်ဆိုတဲ့ဟာကိုပြောရတာရှိတော့တက်မတော်နဲ့ဒီအနေနဲ့ပေါ့နော်ဆိုတော့တက်မတော်နဲ့လက်ရှိဒီစိုးရနဲ့ဓာတ်ရဲမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေညှိနှိုင်းမှုဒီရွေးကောက်ပွဲအလွန်ကာလနဲ့ပတ်သက်ပြီးတော့ဘာတွေညှိနှိုင်းမှုရှိနိုင်တယ်လဲပေါ့ဆိုတော့တက်မတော်အနေနဲ့ရောဒီရွေးကောက်ပွဲအလွန်ကာလတဲ့သဘောထားမှာဘလို့ရှိနိုင်ကြီးရှိတယ်ပေါ့ကြာတာရောသုံးသက်ပေးလို့ရအောင်ချက်တော့သုံးသက်ပေးပါဦးဒီပုံပါလေ
အဲ तू ကဒီလိုဗျာဟိုရှိတာပေါ့နော်ရှိတာပေါ့ဒီအခု NLD ပါတီကကျွန်တော်တို့ဒီလလာဒီဟိုပါပေါ့နော်တူပါပေါ့ဒီတောင်ပြိုကမ်းပြိုနိုင်သွားရင်အကြောင်းရင်းဟာတက်မတော်ကဒီပထမဆုံးကာကွယ်တက်မတော်ကာကွယ်စီချုပ်ပြောတဲ့စကားပေါ်မှာကျွန်တော်တို့ကမျက်ထုတ်ပါတော့နော်တကယ်တော့ဟိုပါပေါ့ဟိုပါပေါ့နော်ကွန်မြူနတီကတိကျမှသိမှာပေါ့နော်အပြစ်မှာကြာတော့ကျွန်တော်ရက်ွက်ထဲမှာကြာတော့ဓာတ်တွေကိုရွာထဲမှာကြာတော့ဒါယူကျွန်တော်တို့ကဟိုအနာသိမ့်မယ်နော်အဲ့တော့အသိမ့်မခံခြင်းရဒါမှမဟုတ်ပေါ့ညွန်ပေါင်းပေါ်မယ်အဲ့တော့အစိုးရဖွင့်နိုင်တဲ့ငါပေးဆိုတော့ तू ကဒီအကြောင်းကို तू စစ်တပ်ကိုနင်းသွားတာပေါ့နော်အဲ့တော့တက်ကကျွန်တော်တို့မှတ်တယ်မှန်တယ်ကိုကျွန်တော်ကမဝေဖန်လို့ဘူးအဲ့တော့တက်က तू က तू ပြောခွင့်ရှိလို့ तू ပြောတာသို့တော်လည်းပဲဒါကို तू ကအကြောက်တရားကြီးကိုဖုံးလမ်းပြီးသွားတဲ့ခါကြတော့ तू ပြောခဲ့တဲ့အကြောင်းအရာကြီးအဒီအကြောင်းအရာကြီးရဲ့ဟလာ effect ကြောင့်ဖြစ်သွားတယ်ဆိုရင်တက်တဲ့သူတွေကကျွန်တော်တို့ဟလာဟိုပြောရလို့ရှိရင်ဟိုဘတက်ကလည်းသူ25ရာခန့်တော့ရှိပြီးသားဆိုတဲ့အခါကတော့ဒါပြီးတဲ့အခါမှာသူဒီ gas select ရှုံးသွားတဲ့အနေထားပေါ့နော် NLD ကိုကျွန်တော်တို့ check လုပ်ဖို့ပေါ့ stack ကို target ရယူရချက်ကလည်းအနာရပါတီတွေကို check လုပ်ဖို့ဆိုပြီးတော့ target ရတဲ့အခါကျတော့ဒီ check and balance ကအရန်အောက်သွားပြီနော်ဒါအနေသွားအဲ့တော့ဘာပဲဖြစ်ပေါ့ဒီခြေနေတစ်ခုတက်ကတော့ on the on the နဲ့ပဲတက်ကခံရမယ်ဖြစ်တဲ့အတွက်ကြောင့်မလို့ဝေးထွေးသော brand relation တစ်ခုကိုတည်ဆောက်နိုင်မှာမဟုတ်ဘူးအဲ့ဒါကျွန်တော်နိုင်ငံရဲ့ကျွန်တော်တို့ဒီမြို့သားရင်ကြားစီရဲ့အတွက်ပေါ့အရန်ထိခိုက်တယ်လို့ကျွန်တော်ကယူဆတယ်။ဒါကြောင့်မလို့ကျွန်တော်ကဟို NLD ပါတီတွေနဲ့တက်မတော်ပေါ်မှာကျွန်တော်တို့ approach ပေါ့ချိတ်ကပ်မှုကိုကျွန်တော်တို့ကဟိုပေါ့နော်ကောင်းတဲ့ချိတ်ကပ်မှုအတွက်ကိုသူ့ဘက်ကဥဆောင်ပြီးတော့ကျွန်တော်တို့ကလုပ်ရမယ်မလုပ်နိုင်လို့ရှိရင်တော့ကျွန်တော်တို့အချိန်တွေကဟိုမကောင်းစရာမရှိဘူးလို့ကျွန်တော်တို့တွေးပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်တော်ရမျိုးသိနေတော့ဒီ you got ready အလွန်ကာလမှာဒီတက်မတော်နဲ့ဒီလက်ရှိအစိုးရနဲ့ဒီဆက်ဆံရေးပေါ်မှာဘယ်လိုမျိုးကိုရှုမြင်တာမျိုးရှိလဲပေါ့ဒီလားလားအချိန်တွေလားလားဘာများသုံးသပ်ချင်တာရှိမလဲဒီအချိန်တွေဦး
เออจนเหมือนก็တော့ဒါရွေးကောက်ပွဲရလက်ကိုအချစ်ရင်သူကထင်ရှားတာတော့ဒါပြည်သူတွေကဒီစစ်တပ်ရဲ့နိုင်ငံရေးမှာပါဝင်မှုကိုเนาะလုံးဝသဘောမတူဘူးเนาะနောက်ပြီးတော့เนาะစစ်တပ်အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုဒါတီးခြားပေါ့လေเนาะတာဝန်ယူတာမျိုးကိုအဲပို့ပြီးလိုလားတယ်အဲ့ဒီအတွက်ချောင်းလည်းပဲเนาะဟိုခုနပြောတဲ့ဒီစိုးရိမ်ပူပန်မှုတွေပေါ့လေဟိုစစ်တပ်ကပို့ပြီးတော့ဩဇာလွှမ်းမိုးလာမလားဒါမှမဟုတ်ဟလာအရင်တုန်းကလိုပဲဟလာအာဏာသိမ်းမှုတွေများဖြစ်မလားဆိုရင်စိုးရိမ်ပူပန်မှုတွေကနေပြီးတော့နော်ဒီရွေးကောက်ပွဲမှာဒီပုံဩပြီးတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တဲ့လို့ပြောရင်လည်းပဲရတယ်ပေါ့။အဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဖက်ကကြည့်တဲ့အခါကျတော့လေဘာသာတွေ့လဲဆိုတော့အဲကျွန်တော်တို့နိုင်ငံရဲ့လက်တလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအချက်အသေးတွေထဲမှာနော်ဒီခုနကျွန်တော်တို့အရက်ဖက်စစ်ဖက်ဆက်ဆံရေးအချက်အသေးကလေးပဲအင်မတန်မှကြီးမားတယ်လို့ကျွန်တော်ကမြင်တယ်။အဲကျွန်တော်တို့နိုင်ငံလိုမျိုးဟလာဒီအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ပေါ့လေနော်ဟို
အမိန်အာနာနဲ့အုတ်ချုပ်တဲ့စနစ်ကနေပြီးတော့တရားဥပဒေနဲ့အုတ်ချုပ်တဲ့စနစ်ကိုတွားတယ်နော်ဖြစ်စဉ်မျိုးမှာနော်ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲဒီခါကျတော့ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကာလမှာဟုတ်လားအရက်ဖက်ခေါင်းဆောင်အနေနဲ့စစ်ဖက်ခေါင်းဆောင်နေကြမှာပို့တိုက်မှုတွေနော်တင်းမာမှုတွေဒါရှိခဲ့တယ်ဆိုတာဒါငြင်းမရအောင်အဲ့တော့ ောင်းနေကြမှာနော်ယုံကြည်မှုတည်ဆောက်ရေးပဲနောက်တစ်ခုကပုံပွင့်လေးလေးညှိနှိုင်းဆွေးနွေးပြီးတော့ဟလာရှင်းခရီးကိုဘယ်လိုဆက်ကြမလဲဟလာငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ဘယ်လိုရင်ဆိုင်ကြမလဲနော်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုဘယ်လိုဖောက်ထွက်ကြမလဲနော်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုဘယ်လိုဟလာလက်တွဲပြီးတော့ဆောင်ရွက်ကြမလဲဒီအချက်တွေကိုနော်ပုံပွင့်လေးလေးညှိနှိုင်းဆွေးနွေးနိုင်ဖို့နော်အရေးကြီးလာလိမ့်မယ်လို့မြင်တယ်အဲ့ဒါအပြင်တော့ကျွန်တော်တို့အစိုးရအတွက်တွေလွှတ်တော်အတွက်တွေပေါ်လာတဲ့အချိန်မှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ကောင်းအောင်လုပ်ဖို့အရေးကြီးလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်အဲ့တော့ကျွန်တော်2016တုန်းကကျွန်တော်ဆွေးနွေးဘူးတယ်ကျွန်တော်ကဘယ်လိုဆွေးနွေးခဲ့လဲဆိုတော့အဲ့ဒီကာလမှာနော်ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားဆက်ဆံရေးပို့ကောင်းအောင်လုပ်နိုင်မယ်နော်ပလက်ဖောင်းတစ်ခုအဖြစ်ကြောင်းပြလို့မရနိုင်ဘူးလားနော်အဲ့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအရက်ဖက်ခေါင်းဆောင်တွေဒါစစ်ဖက်ခေါင်းဆောင်တွေအတွဲဆုံပြီးတော့နော်မချေလဲတာတွေအမြင်သဘောထားမတူတာတွေဒါတွေကိုပုတ်ပတ်လေးလေးညှိနှိုင်းဆွေးနွေးနိုင်မယ်ဆိုရင်အယုံကြည်မှုတိဆောက်ရေးအတွက်ကောဟလာနားလည်မှုတိဆောက်ရေးအတွက်ကောအများကြီးအလုပ်ဖြစ်နိုင်မယ်နော်အဲ့ဒီလိုအခြေအနေခေါင်းတစ်ခုကိုရပြီဆိုတဲ့နောက်မှာနော်တိုင်းသားခေါင်းဆောင်တွေဟလာကျွန်တော်တို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းကခေါင်းဆောင်တွေနဲ့အထပ်ပြီးတော့ချက်ချင်းပြန်ပြန်ဆွေးနွေးနိုင်မယ်ဆိုရင်ဟလာကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစစ်နော်ရစဲရေးပြည်တွင်းရင်းချမ်းရေးနောက်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအဲ့ဒီကနေတဆင့်နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကြီးရလဲပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဆရာမောင်ညာတော့ကျွန်တော်ဒီနေရာမှာနည်းနည်းတွေးဆလို့နေချင်တာတော့ဆိုတော့ကျွန်တော်ဒီဆရာဒေါက်တာရမျိုးသိန်းတို့ဆွေးနွေးတော့ခင်ဗျာကာလုံးရဲ့ခန့်ခန့်တာပါလာတာရှိတယ်ဆိုတော့လက်ရှိချိန်မှာလူတွေစိတ်ဝင်စားတာကလည်းဒီဗိုလ်ချုပ်မူကြီးမင်းအောင်လိုင်ရဲ့ဒီခန်းကန်တာပေါ့ဆိုတော့ဒီနောက်ထပ်ဒီဆိုရတဲ့တန်းမှာသူဒီဗိုလ်ချုပ်မူကြီးကာချုပ်ဟိုဟာကာဝေးဥပဒေချုပ်ဆက်လက်လုပ်ဆောင်တာဒါမှမဟုတ်လို့ရှိရင်ရောသူတခြားနိုင်ငံရေးခန်းကန်တာကိုကြောင်းနိုင်နေရှိလားဆိုတဲ့ဟာမျိုးလဲဒီစဉ်းစားကြတာရှိတယ်ပေါ့နော်ဆိုတော့လက်ရှိအချိန်နေမှာဆိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ရဲ့ခန်းကန်တာကဒီဆိုရအောင်ဖွဲ့ရင်ကာလမှာဘလို့ဖြစ်လာနိုင်နေရှိတယ်နောက်တစ်ခါဒီပွဲစည်းပုံအခြေခံဥပဒေဒီကဒီကာလုံးခေါ်ခြင်းနောက်တစ်ခါကာဝေးဥပဒေချုပ်ခန့်အပ်ခြင်းကိစ္စတွေကရောဒါတွေကဖြစ်လာနိုင်ခြေရှိတာ။ဆရာတော်ဒါဒီပေါ်မှာဘယ်လိုသုံးသပ်ချင်တာရှိလ
ဲ။နည်းနည်းရှုပ်ထွေးတဲ့အခြေအနေတော့ရှိတယ်ဗျာ။ပြောရင်ပြောရင်တော့ဒီကာလုံကကျွန်တော်တို့ခုနကပြောတဲ့ဒီအရက်ပဲဆက်ပဲဆက်ဆံရေးတွေဆရာခုနကပြောလို့ဒီကအဓိကကြားတယ်။တခုတည်းသောဒါအခြေခံဥပဒေပေးထားတဲ့အခွင့်အရေးနဲ့ဖွဲ့စည်းထားတဲ့ platform တခုဆိုတာအမှန်ပဲ။ပြီးခဲ့တဲ့တစ်ချောင်းလုံးမှာလည်းအဲ့ဒီ platform ကိုဒီဟိုလက်ရှိခဏလို့ရအောင်အဲ့တော့သူတွေနော်ဟိုကောင်းကောင်းအသုံးမချနိုင်ဘူးပေါ့နော်အဓိကကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးချနိုင်ကြတယ်ကျွန်တော်ထင်တယ်ဒီခုလာမယ်ဒီပဲအစိုးရတည်ထွက်တော့အစ်ကလည်းအဲပြောရင်တော့တိတ်မလွယ်ဘူးပေါ့နော်ဒါပေမဲ့သူတို့ဘယ်လိုမျိုးပုံစံမျိုးရှိလဲဆိုတာမျိုးစောင့်ကြည့်တော့ပေါ့နောက်တစ်ခုကအဲကျွန်တော်တို့ဒီတက်မလကောက်ဆူရဲ့ခန်းကဏ္ဍပေါ့နော်ခန်းကဏ္ဍကသူကတက်တန်းကျွန်တော်ဇူလိုင်မှာ2021ဇူလိုင်မှာကုန်ပြီးတော့တယ်ပေါ့နော်အဲ့တော့အစိုးရဖွဲ့ပြီးတော့ကျွန်တော်တို့လာပိုင်းနေတော့ကုန်မှာပေါ့အဲ့တော့ကျွန်တော်ထင်တယ်ဒီကာလုံးကတော့ပွဲစည်းပုံကခြေခံမှုတွေပြဌာန်းကြတန်တရားလဲနေရပေါ့နော်ကျွန်တော်တို့ကဟိုဘက်ကစစ်ဆိုးရကဟိုဘုံမီးတန်းရွှေကမြောက်ဘုံမီးမြောက်နိုင်ကိုခန့်တာကြတာဖြစ်တဲ့အတွက်တကယ်လို့အဲ့မှာကလေးကကျွန်တော်တို့ကခြေခံမှုတွေရဲ့ပိတ်ထားချက်နဲ့ခင်ဗျာမညီတော့အဲ့တော့တက်မကောက်ဦးစိုးကအရင်လာတာလားကာလုံးကညင်လာတာဆိုတာတကယ်ကြောင့်ဒီနေရာမှာတန်တရားလဲနေပေါ့နော်အဲ့ရဲ့အကျိုးဆက်ကိုကျွန်တော်ခုလာမယ့်ကျွန်တော်ဒီ2021မှာကျွန်တော်အဲ့ပြဿနာစပြီးတော့ဘာလို့ဆိုတော့တက်မကောက်ဦးစိုးကဒါအခြေခံဥပဒေမှာပုံလေးဟိုရှင်းလင်းစွာပြဋ္ဌာန်းမထားဘူးဟိုဟိုကာကျုပ်တက်မလကောက်ကြီးကျုပ်ကိုအတစ်ခံပြီးမှသူထွက်မှာလားကာလုံးကနေမှာဘာလို့ရှင်းရောခုနပြောတဲ့တက်မလကောက်ကြီးကိုအတစ်ရောက်လာပြီးမှဝင်ကြီးတွေခန့်ထားပြီးမှဒီကာနောက်ထပ်တက်မလကောက်ကြီးကိုကြောက်မလားဆိုတော့ကျွန်တော်လည်းကိုယ်ကိုယ်ရှိနေတယ်မသိဘူးပေါ့တေချာတကူတော့တက်မလကောက်ကြီးတို့ဒီအစိုးရတင်းနဲ့ဒီတို့တော့အတင်းမရှိနေမှာတော့သူဒီဟိုအကောင်အသက်ဝင်နေလိမ့်မယ်အခုသူ့ရဲ့ခန်းကဏ္ဍကတော့ဟိုဘက်မှာမျိုးခံမဲ့နေရတယ်ပေါ့နော်လူကြက်သမရာလောင်းချင်းတက်ကတင်မဲ့ပုံဖြစ်နေမှာကျွန်တော်ကတော့လူမပြောလည်ဘူးမထင်ဘူးအားကြောင့်ဆိုတော့သူဒီရုပ်ဘဝဝယ်မတိုင်ခင်ပြောခဲ့တဲ့စကားတွေရဲ့နောက်ရုပ်ဘဝဝယ်နေမှာပေါ့နော်သူတက်မတော့
တယ်မလို့လည်းလက်ပြလို့ရမယ်ပါတီကိုမဲထည့်ပဲဆိုရင်စကားကဟိုတော်တော်လေးတာသွားတယ်တကယ်ညာအဲ့ဒါဒီသူတို့ရဲ့မိုင်းသူတို့ရဲ့အတွေးခေါ်ကသူတို့ရဲ့ဒီစကားကသူဘလို့လူလို့နဲ့ပဲလက်ပြချင်းနေဆိုတာမျိုးပေါ်တယ်နေပေါ့သူတို့စိတ်ထဲမှာရှိနော်အဲ့လိုမျိုးပြောတယ်မူတကယ်ညာဘယ်ဆိုရနေပဲတက်တယ်သူတို့ကကောင်းဆုံးလက်ပြလို့ဟောမှာပဲလေမဟုတ်ဘူးလားအဲ့တော့သူတို့နဲ့လက်ပြလို့မရနေ
ပြောလို့ကျွန်တော်ဒီအနာရဒီပါတီဒီနဲ့သဘောထားကြီးစွာနဲ့ပေါ့နော်သဘောထားကြီးစွာနဲ့ဥပဒေနဲ့ညီညွတ်စွာနဲ့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုဟိုတက်နိုင်လို့ပြုမယ်ကျွန်တော်တို့အနာရပါတီခေါင်းဆောင်တွေနဲ့နိုင်ငံတကာမှာရှိတဲ့စစ်တပ်တွေတော့မှာသွားပြီးတော့ကျွန်တော်တို့တက်မတော်ဟိုကြောင်းနေတော့တက်လို့တော့သွားပြီးတော့မမင်းဦးနေကြောသွားနေတာပဲကျွန်တော်တို့ဒီမှာရှိတဲ့နိုင်ငံတော်တမတော်လိုဟာမျိုးလိုနိုင်ငံတော်တိုင်ပင်ပုပ်ခုလာမျိုးကမိမျိုးမှာရှိတဲ့စစ်တပ်တွေကမသွားပြီးတော့တက်မတော်ကောင်ရုပ်နဲ့ဒါမှမဟုတ်ရှင်ကောင်ရုပ်ဝင်ကြီးခေါ်သွားပြီးတက်ကိုသွားပြီးတော့သူနဲ့ထမင်းတူစားကြရအောင်ပါခင်ဗျာဒါဒီကတော့ဒါလောက်နေရင်ကိုကျွန်တော်တို့ကအရက်ပဲစစ်မဲ့စစ်တယ်ဒီဆောင်ရမှာအခြေခံအကြသူကိစ္စတွေဒါပေမဲ့ခက်တင်းတင်းနဲ့ပေါ့နော်ခက်ခေါ်ခေါ်ဆက်ဆက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တက်မတော်ပါမှာလောမယ့်ကိစ္စတွေမှာကျွန်တော်ဘာမှတော့နိုင်မယ်မသိဘူးကျွန်တော်တို့က
ဟုတ်ကဲ့ဆိုတော့ကျွန်တော်အချိန်ကတော့ကျွန်တော်9မိနစ်လောက်ကျန်သေးတယ်ပေါ့ဆိုတော့ဒီနောက်ဆုံးပေးဖို့လည်းကျွန်တော်သွားကြပါမယ်ဆိုတော့နောက်ဆုံးပေးဖို့တော့ကျွန်တော်လက်ရှိကျွန်တော်ရှေ့မှာကျွန်တော်ဆွေးနွေးခဲ့တဲ့ဒီနိုင်ငံရေးစိန်ခေါ်မှုတွေရှိရင်နောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုတွေရှိရင်နောက်တစ်ခါဒီတိုင်းရင်းသားရဲ့ငြိမ်းချမ်းရေးကိစ္စတွေရှိတယ်ကာလွန်ကိစ္စတွေလည်းရှိတယ်ပေါ့ဆိုတော့ဒါဒီစိန်ခေါ်မှုတွေမှာလည်းကျွန်တော်တို့ကလက်ရှိဒီအစိုးရကဒီကာလအတွင်းမှာဟိုဘာတွေကိုအဓိကထားလှုပ်ဆောင်သိပြီးနောက်အစိုးရနောက်ထပ်ဒီတက်တန်းတစ်ခုမှာကဘလို့ကိစ္စတွေကိုဖြည့်ရှင်းနေတယ်ပေါ့ဆိုတော့ဒီကာလာတဲမှာဘလို့ကိစ္စတွေကိုဦးစားပေးပြီးတော့လှုပ်ဆောင်နေတယ်နောက်ထပ်ဒီတစ်နောက်ပေါ်လာမယ့်လွတ်တော်နဲ့နောက်ပေါ်လာမယ့်အစိုးရမှာတော့ဘလို့ကိစ္စတွေကိုဦးစားပေးပြီးလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်တို့ခက်ချုပ်ပြီးဆွေးနွေးပြီးပေါ့ဆိုတော့ဒေါက်တာရန်မျိုးသိန်းကိုပဲကျွန်တော်အရင်စပြီးတော့ဆွေးနွေးပေးပြီးပါတယ်ခင
်ဗျအဲကျွန်တော်ကတော့ဟိုလွန်ခဲ့တဲ့9နှစ်ပေါ့လေလွန်ခဲ့တဲ့9နှစ်အစိုးရတက်တန်းအတွင်းမှာနော်ဒီအစိုးရရဲ့အားနည်းချက်အားသာချက်တွေကိုဒီအချိန်မှာသိချပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်အဲတော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ကအဲ2021မှာဖွဲ့တဲ့အစိုးရဟာတော့အစိုးရသိဖြစ်ဖို့လိုအစိုးရသိဖြစ်ဖို့လိုတယ်ဆိုတာကအခုလက်ရှိအစိုးရထဲမှာရှိတဲ့ဟလာလုံရိပ်ကန်ရေးအားနေတဲ့မစွမ်းဆောင်ရေးအားနေတဲ့ဝင်ကြီးတွေကိုကျွန်တော်တို့အစားတော်ပြစ်နိုင်မှုလိုအပ်တယ်နော်အဲ့ဒီလိုပဲတော့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရှိတဲ့ဝင်ကြီးချုပ်တွေအစိုးရဖွဲ့ဝင်ဝင်ကြီးတွေကိုလည်းအလားတူပဲဟလာပြောင်းလဲပြစ်နိုင်မှုလိုအပ်တယ်အဲ့ဒါမှသာလျှင်တော့ကျွန်တော်တို့ကတကယ်အစိုးရသိကိုတော့ပြည်သူလူထုလက်ထဲကိုအနှင်းနိုင်မယ်လို့မြင်တယ်။ဒါမဲ့9နှစ်နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့ရည်မှန်းချက်နော်။နောက်ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ရည်မှန်းချက်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကျော်လွှားရေးဆိုတဲ့ရည်မှန်းချက်တရားဥပဒေစိုးမိုးရေးနော်အာဂရိတ်လိုက်စားမှုတိုက်ဖြတ်ရေးဆိုတဲ့ရည်မှန်းချက်တွေကိုနော်ဟိုကောင်းကောင်းမွန်မွန်ပေါ့လေထိထိရောက်ရောက်ဖော်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်။ဟုတ်ကဲ့ဒါတော့အမျိုးသုံးသပ်လေးပါဒီပုံမှာ
အာဒီလိုပေါ့ဗျာဟိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါဒီအားလုံးကဟိုခုနကကိုရံမျိုးသိန်းပြောထားတဲ့ဟိုပါဟာလာဒီပြဿနာလို့ပေါ့နော်ဟာလာဒီစိန်ခေါ်ချက်တွေပေါ့အဲ့စိန်ခေါ်ချက်တွေအားလုံးရဲ့အချုပ်အချုပ်ကတော့ဘာလဲဆိုတော့ကျွန်တော်တို့ကဒီဟိုပေါ့ဒီတွေးစီညင်ညွေးရေးပေါ့နော်တွေးစီညင်ညွေးရေးဟိုတက်မတော်ကော USDB ရောအားလုံးတွေးစီညင်ညွေးရေးပေါ့ကျွန်တော်တမိုင်းမှာဆိုလို့ရှိရင်ကျွန်တော်အရင်တော့ကျွန်တော်တို့ဒီအလောင်းဖျားနီးကနော်ဗမာတွေရုံသုံးစုကြည့်လိုက်ဗမာတွေပြီးတော့ကျွန်တော်တို့ကဟိုရှမ်းကရင်တဖြည်းဖြည်းနဲ့ကျွန်တော်ဖြတ်သွားအဲ့တော့သဘောဒီသဘောပါပဲเนาะအရင်ဆုံးကကျွန်တော်တက်မတော်နဲ့ဒီပြည်မမှာရှိတဲ့ပါတီကြီးနှစ်ခုကြားမှာရှိတဲ့တွေးစီညီနေမှုကိုအရင်တိဆောက်အဲ့တော့ဘယ်လိုတိဆောက်မလဲတိဆောက်မယ်ဆိုတာကပထမတစ်ချက်ကဥပမာဆိုတာတော့ဟလာပါတီချင်းချင်းဟလာမဟာကြခိုင်ဖွံ့ဖြိုးရေးပါတီကိုဖို့လို့ခေါ်တာမျိုးကိုဒါကိုလက်မခံဒါဒီ NLD ပါတီရဲ့သဘောထားမဟုတ်ဘူးဆိုတာကိုဒါကိုပြန်ကြားချက်ထုတ်ပြန်နောက်တက်မတော်ကိုဟလာ sorry เนาะကျွန်တော်လည်းပြောရမှာမကောင်းဘူးဟိုစစ်ခွေးလို့ပြောနေတာမျိုးတွေပေါ့ဒါကိုပါတီရဲ့သဘောထားမဟုတ်ဘူးဆိုတော့တရားဝင်ထုတ်ပြန်ဒီလိုပြောလိုက်လို့ရှိရင်ဒါကိုကျွန်တော်ဝတရားနောက်ဆက်မှုနဲ့အရေးယူလို့ရတယ်ဆိုတာဒီဥပဒေပါပြဋ္ဌာန်းပေးလိုက်ဒါတစ်ချက်ပေါ့နော်တမ်မတော်ကဒါတွေဒဏ်ရာရလို့ရှိရင်ကိုရခုနကဆရာပြောသလိုပေါ့ခုနဖွဲ့စည်းပုံဆရာပြောသလိုတမ်မတော်ဒါတွေဒဏ်ရာရလို့ရှိရင်ချုပ်ဝင်သွားကြည့်ရမယ်လေနော်နောက်တစ်ခုကသူ့ရဲ့ယက်တီချက်ဖြစ်တဲ့ EAOs နဲ့ဟိုစစ်တပ်ဂျားထဲမှာဂျားနေပါတယ်ဆိုတဲ့မူဝါဒကိုအရင်ပြရအဲ့ဒါတွေအားလုံးကိုဒီ၃ခုကပေါင်းစည်းသွားမယ်ဆိုရင်ခုနနောက်ဦးစီးချုပ်အစ်စ်ခန့်ရင်းနေနော် NLD နဲ့ပေါင်းရေးကလည်းလွယ်လပ်ကူကူဖြစ်သွားမယ်နှစ်မို့ဆိုလို့ရှိရင်နော်တက်မတော်မှာရှိတဲ့ကျွန်တော်ဝိုကိုဝိုကိုင်ဒစ်စကိုဒစ်ကိုင်လို့ခေါ်ပါကာဝေးဌာနကောင်စီအမိတ်စေယုံအမိတ်ဆိုကာဝေးဌာနကောင်စီကြီးကနေပြီးတော့ဟလာဒီစိတ်မချဘူးဆိုရင်ဘူဂျုံမူကြီးမင်းအောင်လိုက်ကဟလာသူ့ဘာသာသူတက်တန်းတွူလိုက်ကာလုံးကမခေါ်ဘူးနော်ဒါကသူကဖက်စီဝတ်ချစ်ကံဦးတွေအချစ်ကံမူမှာလည်းပါထားတဲ့အခါကျတော့ ဒီပြဿနာကသူကတက်လာတယ်ဖြစ်ဖြစ်နော်အဲ့တော့ဒါကိုကြိုက်တယ်ရှိတယ်မကြိုက်တာရှိတယ်ဒါကိုတော့အရှိသတော့ကျွန်တော်မပြောတော့ပါဘူးနော်နောက်တစ်ခုကတော့ဂျီနီမြုံနယ်မှုကလည်းဒါမှမဝင်လာပါလေညညွတ်သွားပြီဆိုဝင်လာမယ်မညညွတ်ကိုကွာလို့လည်းပြောလို့ပါဘူးနော်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့အဲ့တော့နောက်ဆုံးပြောရမယ်ဆိုလို့ရှိတော့ဗျာကျွန်တော်တို့အားလုံးရဲ့အချုပ်ကတော့ကျွန်တော်တို့ကဒီ
ဒီဟလာသုံးဘွဲ့ပေါ့နော်သုံးဘွဲ့ရဲ့စီလုံးညင်ညင်ဘွဲ့အရင်တိစားဖို့ဒီပဓာနာကြတယ်လို့ပြောပါတယ်ကိုရံမျိုးသိမ်းပြောခဲ့သွားတာဒီကျွန်တော်အကုန်ထောက်ခံပါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကြာမောင်ညာဒီပုံမှာတစ်ချက်နှစ်ချုပ်လေးဆွေးနွေးပြပါအောင်ဆက်တို့တို့ကြောက်ကြောက်လေးပေါ့ဆွေးဝန်တင်းနဲ့လွတ်တော်တင်းမပေါ်ခင်မှာဒီဘက်ဆွေးဝန်နဲ့လွတ်ဆွေးအားကတော့ကျွန်တော်
ตัวนั้นเนาะสุวัติตัวเดิมมาเลยย้อนเนาะเราเล็กๆเนี่ยสิ่งของหมู่ก็บาลีสุรเราเพิ่งมาดูเลยตัวเย็นเนี่ยป่าเป็นในงานที่สาวใหญ่เต็มเลยเนาะดูว่าคนเราดีใจใครมีเนี่ยมาไม่เจ็บป่าไหนเนี่ยตัวเดิมเนี่ยอะไรกูเลยสุวัติไม่ใช่ตัวเดิมไม่ใช่เกี่ยมาคือที่นี่ส่วนเอเยอร์ที่ไหนทุกเดือนเลยจะไปย้อนไปดูไปดูปุ่นยี่เมลแต่ในงานเราที่ก็จะใช้ตัวบาสวามิวจีนยาบาสวามิวสายทุกหลายคำมา จำนวนที่ไอ้ในไอ้ที่เนี่ยมาชีเร่โอ้ไม่สนใจเลยคุยยี่บ่เนาะในงานเราคุยยี่มันส่งช่องเราที่กิจสาวเนี่ยดูไปดูเรื่องบ่เนาะแต่มาตอนนี้เราจำนวนลดตัวเวซี่เด็กมาสวัสดีเวซี่เด็กมาสันนิษฐานเราคิดว่าป้องมาบ่เนาะเราอยู่กิจสาวเราไปดูนอกจากว่าจำนวนในงานมาสีวายบ่ดีกว่าเนาะในงานยี่ห้อเนี่ยมึงเนี่ยจำนวนเราสุขะจะเอาลดตัวจะเอาเงาบียาดีกูไปกาลามาจำนวนเราจะเอาเรื่องอะไรมาตั้งพอชีเร่ไอ้เช่นนี้เราจำนวนเราไปรู้เกี่ยวก Not who are the Rodikubi Kalama, Nangan or Budget in Yaitomai. Do what a putomai, Torekama, Lame Suatin in a budget team at Hanamu, you cheated. That letter sent out a little budget in Bala Lumiao. General Mammy did it, Yanjo Gone, Chicken Ripin, Kisaria, former chain of Chicken Ripa, Kandang Arab, Leshi, Lametho Thomas, and Simpin, Bounce or Nasani Yaga, Nasani Personal, Omegano, Machia to it. Information today. ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်စနေဝေးရတဲ့အချိန်ပြည့်သွားတဲ့ပြဿနာဒီမှာမိကျမှာတွေ့ဆုံဆွေးနွေးကိစ္စတွေလို့အောက်တစ်ခုကဒီဟိုပင်လုံးကွန်ဖရင့်လို့ဟာမျိုးတွေလို့နောက်တစ်ခုကဒီလိုအပ်တဲ့သောတွေကြားထမ်းဖို့ဘူးတွေလို့စသဖြင့်ပေါ့နော်အဲ့တော့အဲ့လိုကိစ္စတွေမျိုးလောက်လုပ်မယ်ဆိုရင်ကိုကျွန်တော်ထင်တယ်ဟိုလက်ရှိလာမယ်တော်တော်နဲ့အဆိုးရတယ်ပါမယ်သူ့တောင်းဖို့ဘောင်း
soon if they are Dr. Yanu, Dr. Aumyu, Mangana, along with children of Yolo, along with Chizuba.
စနေနေ့အတွက်သတင်းမစင်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အာဖရိကဒေသကအမေရိကန်တိုင်းဝန်တစ်ခုကိုထောင်1960ခုနှစ်ကဘုံကွယ်တိုက်ခိုက်မှုမှာနောက်ွယ်ကနေအစီအစဉ်ချပေးခဲ့သူဖြစ်ဆွဆွဲထားတဲ့အဲဂိုင်ဒါအဖွဲ့ရဲ့ဒုတိယခေါင်းဆောင်အဘူမူဟာမက်အယ်မာဇရီကိုအမေရိကန်ရဲ့ပန်ကြားချက်အရ ထောက်လိုင်းဒါဝန်ရှိသူတွေကိုကိုကာဘီ၊ဒေနယူးယောက်တိုင်းစ်သတင်းစာကတောက်ကြားနေမှာရှိပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့စူဝေးဆန္ဒပြကြဖို့ရှိပါတယ်။တစ်ဖက်မှာလည်းတံပြန်ဆန္ဒပြဖို့တွေလုပ်ဖို့စီစဉ်ထားတာတွေရှိပါတယ်။ဒီကနေ့ကျင်းပတဲ့အာဆီယံခေါင်းဆောင်တွေနဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊ခေါင်းဆောင်တွေကြားထိပ်သီးအစည်းအ ောက်တည်းအပြီးလောက်ထမလာသေးပေမဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်တော်စုလွတ်တော်နေရာအများစုကိုအနိုင်ရထားတယ်ဆိုတာပြည်တော်စုရွေးကောက်ပွဲကော်မရှင်ကအခုချိန်ထိတရားဝင်ထုတ်ပြန်ထားတာတွေအရကိုစောင့်ကြည့်လေ့လာမှတ်တမ်းယူနေတဲ့အဖွဲ့အစည်းအသီးသီးရဲ့ထုတ်ပြန်ချက်တွေအရပါထင်ရှားနေပြီဖြစ်ပါတယ် NLD ပါတီရဲ့အောင်ပွဲအတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဂုံယူဝမ်းမြောက်ကြောင်းဒီကနေ့ထုတ်ပြန်တယ်လို့ပြည်ပခေါင်းဆောင်တို့ကလည်းဂုံယူဝမ်းမြောက်စကားပြောဆိုထားကြပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.